Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2019ခုနှစ်ဒီဇင်ဘာလ10ရက်အင်္ဂါနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ32.40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါ။ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမသိန်းကြီးထိုက်ပါကိုရဲမင်းထွန်းနဲ့အတူသတင်းတွေကြီးညာပါမယ်အမေရိကန်သမ္မတထရန့်ပေါ်တရားစွဲဆိုရေးအပေါ်အောက်လွှတ်တော်တရားရေးကော်မတီဝင်လွှတ်တော်အမတ်တွေကြားအကြည့်အကျဲသဘောကွဲလည်နေပါတယ် ICJ မှာမြန်မာအပေါ်စွဲဆိုထားတဲ့ဂမ်ဘီယာကဒီကနေ့ထွက်ဆိုမှာဖြစ်ပါတယ် ICJ မှာမြန်မာကိုယ်စားလှယ်ဖြင့်ဦးဆောင်နေတဲ့ဒေါက်ဆန်းစုကြည်အနေနဲ့တရားရုံးနဲ့ပူးပေါင်းဆောင်ရွက်ဖို့အမေရိကန်အထက်လွှတ်တော်ပါတီကြီးမျက်ကလွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
ကမ္ဘာရှင်ဒီကနေ့ဒီဇင်ဘာလ10ရက်နေ့ဟာမြန်မာနိုင်ငံအတွက်အရေးကြီးဆုံးနေ့လို့ဆိုရမှာပါ Netherlands နိုင်ငံ The Hague မှာ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာကမြန်မာအပေါ်ဆွဲတင်ထားတဲ့အမှုနဲ့ပတ်သက်လို့အများပြည်သူရှေ့ကြားနာစစ်ဆေးမဲ့ကိစ္စအပေါ်မှာတော့
အခုစီစဉ်ကကျွန်တော်တို့ဒီမနက်၈နာရီလောက်တည်းပေါ့နော်ကျွန်တော်တို့အားလုံးဟိုနိုင်ငံတကာဝတီတက်လာမှရှိတဲ့မြန်မာမိသားစုတွေပေါ့နော်ဟိုမြန်မာနိုင်ငံသားတွေရောက်လာပါတော့ကျွန်တော်တို့စပြီးတော့
မြန်မာနိုင်ငံကိုစားဦးဆောင်ခုခံခြေပမဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုထောက်ခံတဲ့ပွဲတွေကိုစီစဉ်ကျင်းပမဲ့အကြောင်း Netherlands နိုင်ငံရောက်မြန်မာတဦးကနေ VOA ကိုပြောပြသွားတာပါ။သတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ကျမတို့ဒီအခု ICJ တရားရုံးမှာအများပြည်သူရှေ့ကြားနာမဲ့ပွဲနဲ့ပတ်သက်ပြီးတော့အပြည့်အစုံတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တိန်ကီထိုင်းနဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုရင်းနဲ့ပတ်သက်ပြီးအောက်လွှတ်တော်တရားရေးကော်မတီကဒီမိုကရက်နဲ့ရီပါဘလစ်ကန်ခေါင်းဆောင်တွေကြားအကြည့်အကျဲကွဲလွဲနေတဲ့ရှုမြင်ချက်တွေကိုတင်ပြနေကြပါတယ်။ယူကရိန်းနိုင်ငံရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကိုချေမှုန်းရေးယူကရိန်းအစိုးရကလိုလားနေတဲ့ဒေါ်လာ390တန်ဖိုးစီးရီးအထောက်ပံ့ကိုယာယီဆိုင်ငံ့ပြီး2020အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပြိုင်ဘက်တူဖြစ်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်တန်ကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းကိုသမ္မတထရန့်ကတွန်းအားပေးခဲ့တာဟာဆိုရင်နိုင်ငံအရေးအထက်သူ့အတွက်ဦးစားပေးတယ်လို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်ဂျရိုနက်လာကအကြိမ်ကြိမ်ပြောပါတယ်ဂျရိုနက်လာကသမ္မတထရန့်ကိုတရားစွဲဆိုရေးတွန်းအားပေးနေတာလည်းဖြစ်ပါတယ်ဒါပေမဲ့ဒီအောက်လွှတ်တော်တရားရေးကော်မတီတဲကသမ္မတကိုထောက်ခံသူ Republican လွှတ်တော်အမတ်ဒေါက်ကောလင်းကတော့မစ္စတာဘိုက်တန်ကိုစုံစမ်းပေးဖို့သမ္မတထရန့်ကယူကရိန်းကိုပန်ချာခဲ့ပေမဲ့လို့လဲယူကရိန်းဘက်ကဘာမှမလုပ်ခဲ့သလိုအထောက်ပံ့နေလဲရသွားပြီဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
။နယူးဇီလန်နိုင်ငံက White Island လို့ခေါ်တဲ့ကျွန်းမှာဒီကနေ့နေ့လယ်ပိုင်းကရုတ်တရက်မီးတောင်ပေါက်ကွဲတာကြောင့်လူ10ဦးထက်မနည်းသေဆုံးပြီးလူဒါဇင်ချီပိတိုင်ထိခိုက်ဒဏ်ရာရခဲ့ကြပါတယ်။နိုင်ငံရဲ့အဓိကကျွန်းချင်းတစ်ခုတည်းကမြတ်ဖက်ပိုင်းကကျွန်းဖြစ်တဲ့ North Island ကျွန်းကြီးရဲ့ကမ်းလွန်မှာ White Island မီးတောင်တည်ရှိတာဖြစ်ပြီးမီးတောင်မပေါက်ခင်မီးတောင်ဝါနာအထိကမ္ဘာလဲခီးတဲ့တချို့အလဲသွားခဲ့ကြတာပါ။အခုလိုမီးတောင်ပေါက်ခွဲမှုတန်ခံရလို့လူ10ဦးအသက်သေဆုံးတဲ့အပြင်အခုချိန်ထိလူ31ယောက်ဆေးရုံတက်ရောက်ကုသမှုခံယူနေရပြီးလူ10ယောက်ပျောက်ဆုံးနေစေဖြစ်တယ်လို့နယူးဇီလန်ရဲတပ်ဖွဲ့ကတီးပြပြောကြခဲ့ပါတယ်။နောက်ထပ်အသက်ရှင်သူတွေထပ်မံတွေ့ရှိဖို့မမျှော်လင့်နိုင်ဘူးလို့လည်းဆိုပါတယ်။မီးတောင်ပေါက်ခွဲချိန်မှာကျွန်းပေါ်မှာလူပေါင်း48ယောက်ရှိနေပြီးအဲ့ဒီလူတွေထဲမှာနယူးဇီလန်နိုင်ငံသားတွေအပြင်ဩစတြေးလျ၊ဗြိတိန်၊အမေရိကန်၊တရုတ်နဲ့မလေးရှားနိုင်ငံသားတွေပါဝင်တယ်လို့နယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ကအဒန်ကတနနီကထုတ်ပေါ်ပြောဆိုခဲ့ပါတယ် AFP သတင်းအရအခုလိုမိတောင်မပေါက်ခင်ကလေးမှာပဲမိတောင်ဝါနာကဒေအိုးတရံချိန်ထဲမှာခီးသောအုပ်စုတစုရှိနေတာကိုမိတောင်ကတိုက်ရိုက်ဖမ်းယူထုတ်လွှင့်တဲ့ကင်မရာမှာတွေ့ရှိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗ
ျယူကရိန်းရှေ့ပိုင်းကစစ်ရေးမပြေလည်မှုကိုဖြေရှင်းရင်းနဲ့ပတ်သက်ပြီးဆွေးနွေးမှုတွေအတွက်အချိန်တော်ကြာစောင့်စားခဲ့ကြရပြီးနောက်မှာတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီတို့ပထမဆုံးအချိန်ဖြစ်ပြင်သစ်နိုင်ငံပါရီမြို့တော်မှာတွေ့ဆုံခဲ့ကြပါတယ်။2014ကစခဲ့တဲ့ယူကရိန်းအရှေ့ပိုင်းစစ်ရေးပဋိပက္ခအတွင်းလူပေါင်း 13,000 ကျော်တေဆုံးခဲ့ရတာပါ။ပြင်သစ်သမ္မတအိန္ဒိယမှာဒီဇင်ဘာလ9ရက်နေ့ကနှစ်ဖက်တွေ့ဆုံဆွေးနွေးမှုတွေအတော်များများလုပ်ခဲ့ပြီးနောက်မှာတော့ ရုရှားသမ္မတပူတင်နဲ့ယူကရိန်းသမ္မတဇလန်စကီတို့နှစ်ဦးကပြင်သစ်သမ္မတအီမာနျူအယ်မက်ခရွန်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲရွန်နဲ့အတူထိုင်ပြီးတော့တွေ့ဆုံခဲ့ကြတာပါတယောက်နဲ့တယောက်မျက်နှာချင်းလဲမဆိုင်သလိုပြုံးချင်းရဲချင်းမရှိဘဲခေါင်းဆောင်တွေအခန့်တဲ့ကိုဝင်လာကြတာဖြစ်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဆော်ဒီအိုင်ရှီမင်သားမိုဟာမက်ဘင်ဆာမန်တို့ကအမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်ပန်တာကိုလာမြို့ရေတပ်အခြေစိုက်စခန်းမှာဖြစ်ပွားခဲ့တဲ့တနပ်ပစ်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ရေးရာစစ်ဆေးရာမှာအတူပူးပေါင်းဆောင်ရွက်သွားကြမယ်လို့ပြောပါရယ်။ဒီနေ့ကနေ့ကခေါင်းဆောင်တို့တယ်လီဖုန်းကတစ်စီးဆော်ဒီစစ်တင်တန်းသားတယောက်ကျူးလွန်ခဲ့တဲ့ဒီပစ်ခတ်မှုနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတာဖြစ်ပါရယ်။ပန်တာကိုလာပစ်ခတ်မှုလိုမျိုးထပ်မမဖြစ်ပေါ်အောင်ဩစတြေးလျနိုင်ငံအရေဗျာနိုင်ငံကအမေရိကန်ပြည်ထောင်စုနဲ့အတူလက်တွဲလှုပ်လှုပ်သွားမယ်ကတိကဝတ်ကိုအိရှေးမင်းသားကထပ်လောင်းပြောဆိုခဲ့တယ်လို့အမေရိကန်သမ္မတအိမ်ဖြူတော်ရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ် FBI အဆိုအရလူ3ဦးသေဆုံးခဲ့တဲ့ပစ်ခတ်မှုတွေကိုကျူးလွန်ခဲ့သူဟာဆော်ဒီတော်ဝင်လေတပ်ကအသက်22နှစ်အရွယ်ဒူဘိုမိုဟာမက်အက်ရှာမာရီယာနီဖြစ်ပြီးအမေရိကန်ရေတပ်လေကြောင်းပြတင်တန်းကြောင်းမှာရေတပ်လေယာဉ်မှုအဖြစ်လက်ကျင့်တင်ကြားနေသူဖြစ်ပါတယ်။သူဟာဒီတရက်ပအစောပိုင်းကညနေခင်းပါတီပွဲတစ်ပွဲကျင်းပခဲ့ပြီးပါတီပွဲတက်လာသူတွေကိုအမေရိကန်ပြည်ထောင်စုအတွင်းကလူများပြားတည်ဆုံခဲ့ရတဲ့တနပ်ဖြစ်ခတ်မှုဗီဒီယိုတွေကိုပြသခဲ့တယ်လို့သတင်းမီဒီယာတွေမှာဖော်ပြပြောဆိုနေကြပါတယ်ခင်ဗျာ။
အမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်တိုမီတာ32 kHz 933လိုက်တိုမီတာ40 kHz 9839လိုက်တိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့မနေ့ခင်သတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။လူမျိုးရိုးသက်ဖြတ်မှုတားဆီးကာကွယ်ရေးဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ကိုချုပ်ဖောက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးနိုင်ငံတကာတရားရုံး ICJ မှာဥဆောင်ခြေပမဲ့ဒေါအောင်ဆန်းစုကြည်အနေနဲ့တရားရုံးနဲ့ပူးပေါင်းဆောင်ရွက်ဖို့အမေရိကန်အထက်လွှတ်တော်ပါတီကြီးနှစ်ရလုံးကလွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်စစ်တပ်ကိုကာကွယ်ပေးမယ့်အစားဒေါအောင်ဆန်းစုကြည်အနေနဲ့ ICJ တရားရုံးနဲ့အပြည့်အဝပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့တာဝန်ယူမှုတာဝန်ခံမှုအတွက်လဲအကျိုးရှိစေမှာဖြစ်တယ်လို့မြန်မာပြည်သူတွေအတွက်လည်းမြန်မာပြည်သူတွေရဲ့လူ့အခွင့်အရေးအတွက်လည်းအထောက်ပံ့ဖြစ်စေမယ်လို့အထက်လွှတ်တော်အမတ်ဒစ်ဒါဘင်ကပြောဆိုပါတယ်မြန်မာနိုင်ငံဟာရိုဟင်ဂျာတွေအပေါ်လူမျိုးရုံးသတ်ဖြတ်မှုကျူးလွန်နေဆိုပြီးနိုင်ငံတကာတရားရုံး ICJ မှာတင်ကြားထားတဲ့ဂမ်ဘီယာနိုင်ငံကဒီကနေ့တရားရုံးမှာပထမဆုံးထွက်ဆိုမှာဖြစ်ပါတယ်မြန်မာနိုင်ငံဟာကုလသမဂ္ဂရဲ့ဂျနိုဆိုက်ကွန်ဗင်းရှင်းလို့ခေါ်တဲ့မျိုးသုံးတပ်ဖြတ်မှုဆိုင်ရာကာကွယ်တားဆီးရေးသဘောတူစာချုပ်ကိုလိုက်နာဖို့ပြက်ကွက်တဲ့ချိုးဖောက်မှုတွေဆက်မဖြစ်အောင်ယာယီတမ်းပြမိန်ထုတ်ပေးဖို့ ICJ တရားရုံးကိုရှောက်ထားတဲ့အပေါ်သုံးရကြာနှစ်ဖက်ကြားနာမှာဖြစ်ပါတယ်မြန်မာဘက်ကတော့နိုင်ငံတော်အတိုင်းအမြင်ကိုဒေါအောင်ဆန်းစုကြည်ဦးဆောင်မှာဖြစ်ပြီးအခု ICJ ရုံးဆိုင်ရာကိုရောက်ရှိနေပါပြီဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်တဲ့အတွက်ကိုပဲအခုအမှုအပေါ်မှာလူတွေပို့ပြီးတော့အယုံဆိုင်စိတ်ဝင်စားနေကြတာလို့ယူဆတဲ့အကြောင်းနဲ့ဒီကနေ့တရားရုံးချမ်းသာမှုကိုလာရောက်နားထောင်မဲ့သူတွေလည်းအတော်များမယ်လို့ထင်တဲ့အကြောင်းဒီဟိတ်က ICJ ချမ်းသာပွဲကိုကိုရန်ရောက်ရှိသတင်းရယူနေတဲ့ VOE မြန်မာပိုင်းအစီအစဉ်ရဲ့အယ်ဒီတာဦးကျော်စတာကလည်းပြောပါတယ်ရှင
်လူမျိုးတုံးသက်ပြမှုဒါစီရေးစာချုပ်ကိုဖောက်ဖျက်တဲဆွဲဆွဲခြင်းနဲ့နိုင်ငံတရားရုံး ICJ မှာမြန်မာနိုင်ငံပေါ်တရားစွဲဆိုထားတဲ့ဂမ်ဘီယာနိုင်ငံကိုကနေဒါနဲ့ Netherlands နိုင်ငံတွေကအကူအညီပေးမယ်လို့ထုတ်ဖော်ပြောကြားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံတို့ The Daily Star Online သတင်းတရက်ကပြောပါတယ်။အဲ့ဒီနိုင်ငံရဲ့ပူးတွဲကြေညာချက်မှာလူမျိုးတုံးသက်ပြမှုတားဆီးရေးနဲ့အပြစ်ပေးအရေးယူဆိုင်ရာ Convention ကိုမြန်မာနိုင်ငံကချိုးဖောက်တဲ့ဆွဲဆွဲခြင်းနဲ့နိုင်ငံတော်တရားရုံးမှာဂမ်ဘီယာနိုင်ငံကရှောက်ထားတာကိုကနေဒါနဲ့ Netherlands နိုင်ငံတွေကကြိုဆိုကြောင်းဖော်ပြထားပါတယ်။ဒါအပြင်လူမျိုးတုံးသက်ပြမှုကျူးလွန်ခြင်းရှိမရှိအပြည်ပြည်ဆိုင်ရာဥပဒေရေးရာစီရင်ဆုံးဖြတ်ချက်ရရှိမယ်အခုကိစ္စဟာနိုင်ငံတော်တရားရုံးကိုမှန်ကန်တဲ့ချုပ်ထားတင်ပြချက်ဖြစ်တယ်လို့လည်းနှစ်နိုင်ငံလုံးကယုံကြည်နေကြပြီးလူမျိုးတုံးသက်ပြမှုဆိုင်ရာကွန်ဗင်းရှင်းအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဂမ်ဘီယာနိုင်ငံကိုထောက်ခံမှုပေးဖို့ကိုလည်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ကုလသမဂ္ဂလုံခြုံရေးကောင်စီမှမြောက်ကိုရီးယားနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုအဓိကထားဆွေးနွေးမဲ့အစီအစဉ်ကိုအမေရိကန်ဘက်ကဆွန့်လွှတ်လိုက်ပြီးဒီအစားလက်တလောဖြစ်ထွန်းမှုတွေကိုအလုံးစုံသုံးသပ်ရေးပဲပို့ပြီးတိုက်တွန်းထားပါတယ်။ဒီသတင်းပတ်လုံးမဲ့မြောက်ကိုရီးယားအရေးလုံခြုံရေးကောင်စီအစည်းအဝေးမှာကိုရီးယားကျွမ်းဆွဲကလက်တလောဖြစ်ထွန်းမှုတွေအပေါ်အလုံးစုံသုံးသပ်ဆွေးနွေးရေးအဆိုပြုဖို့ ကုလသမဂ္ဂဆန်ရအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုညွှန်ကြားချတယ်လို့အမေရိကန်နိုင်ငံခြားရေးဌာနတာဝန်ရှိသူကတင်းနှင်းလာနေမှာပြောပါတယ်ရှင်
အမေရိကန်နိုင်ငံတွင်ဝင်ရောက်လာသူတွေကိုမက္ကဆီကိုနိုင်ငံနယ်စပ်အနာတာဝန်ရှိသူတွေဖမ်းဆီးထိန်းသိမ်းခဲ့တဲ့ဥယျာဉ်ဟာ6လဇက်တိုက်ရုံနဲ့ကြာဆင်းနေကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါရယ်။လွန်ခဲ့တဲ့တစ်နှစ်ကဖမ်းဆီးထိန်းသိမ်းမှုတွေတိတိတတ်တာမြင့်တက်ခဲ့ပြီးနောက်ပိုင်းပြီးခဲ့တဲ့နိုဝင်ဘာလထဲမှာပုံမှန်နှုန်းကိုကြာဆင်းခဲ့တာဖြစ်ပါရယ်။ပြီးခဲ့တဲ့2018ခုနှစ်နိုဝင်ဘာလတုန်းကဖမ်းဆီးခံရသူ 9,100 ကျော်ရှိရကနေအခုနှစ်ဒီဇင်ဘာလမှာ 3,300 ကျော်အထိကျဆင်းခဲ့တာဖြစ်တယ်လို့အမေရိကန်အကောက်ခွန်နဲ့နယ်စပ်လုံခြုံရေးဌာန CPB ခေတ္တအကြီးအကဲ Mark Morgan ကသတင်းထောက်တွေကိုပြောပါရခင်ဗျာ
မတ်တင်ကီတိုင်းနဲ့ကိုရဲမင်းထွန်းပါရှင်အခုတော့ဆော့ဆော့ကသတင်းတွေထဲမှာကြားခဲ့တဲ့အတိုင်း ICJ ကုလသမဂ္ဂအမြင့်ဆုံးတရားရုံးမှာဂမ်ဘီယာကမြန်မာကိုဆွဲတင်ထားတဲ့အမှုအတွက်ဒီကနေ့စတင်ကြားနာမယ့်သတင်းတွေနဲ့ပတ်သက်လို့ကျွန်တော်တို့အခုစုံစုံလုံလင်တင်ဆက်မှာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင် ICJ တရားရုံးကြားနာပွဲကိုတက်ရောက်ခြင်းအပြင်ရိုဟင်ဂျာရီပေါ်ဘလောက်ထိညှဉ်းပန်းနှိပ်စက်ခဲ့တယ်လဲဆိုတဲ့အခြေအနေမှန်တွေကိုသူကိုယ်တိုင်သိရှိနားလည်လာဖို့မျှော်လင့်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးက VOA ကိုပြောပါတယ်ရှင်အပြည့်စုံကိုဆက်ပြီးနားဆင်ပါလူမျိုးတောင်တပ်ပြတ်မှုတားဆီးရေးနဲ့အပြစ်ပေးရေးနိုင်ငံတကာသဘောတူစာချုပ်ချိုးဖောက်မှုနဲ့ဂမ်ဘီယာကမြန်မာကို ICJ နိုင်ငံတကာတရားရုံးမှာဆွဲတင်ထားတဲ့အမှုအတွက်လောလောဆယ်ကြားကာလမှာမြန်မာနိုင်ငံကရိုဟင်ဂျာတွေရဲ့အခြေအနေပိုးပြီးဆိုးမလာစေအောင်ကာကွယ်ပေးရေးကြားဖြတ်စီမံဆောင်ရွက်ချက်များရပ်တိုအတွင်းချမှတ်ပေးဖို့ဂမ်ဘီယာနိုင်ငံရဲ့လျှောက်ထားချက်ကိုဒီကနေ့ ICJ ကုလသမဂ္ဂအမြင့်ဆုံးတရားရုံးကစတင်ကြားနာတော့မှာပါနှစ်ဖက်အပြန်အလှန်လျှောက်ထားချက်တွေကို၃ရက်ကြာဒီဇင်ဘာလ၁၂ရက်နေ့အထိ ICJ တရားသူကြီးတွေကကြားနာမှာဖြစ်ပါတယ်ပုံမှန် ICJ တရားသူကြီး15ဦးရှိပေမဲ့ဒီကြားနာပွဲအတွက်ဂမ်ဘီယာဘက်ကအဆိုပြုတဲ့တရားသူကြီး2ဦးနဲ့မြန်မာဘက်ကအဆိုပြုတဲ့တရားသူကြီး2ဦးစုစုပေါင်း18ဦးကကြားနာမှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ဒီအမှုဆွဲချက်ထဲမှာပါဝင်ခြင်းမရှိပေမဲ့တရားရုံးဖြစ်စဉ်မှာလိုအပ်ရင်အချက်အလက်တွေပံ့ပိုးကူညီဖို့အစိုးရအစင်းမြင့်ကိုယ်စားလှယ်အဖွဲ့လဲနယ်သာလန်နိုင်ငံဒီဟိတ်ကိုတွားရောက်မှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးဒေါက်တာ AK Abdul Momen က VOA ကိုပြောပါတယ
် Oxford ရဲ့လက္ခဏာပေါ်တဲ့ Aung San Suu Kyi
ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့အမှုဆွဲချက်ထဲမှာမပါဝင်ပေမဲ့လဲတရားရုံးကြားနာမဲ့အစီအစဉ်မှာလိုအပ်မယ်ဆိုရင်အချက်အလက်အစီရင်ခံစာတွေကိုပံ့ပိုးပေးနိုင်ဖို့အစင်းမြင့်ကိုယ်စားလှယ်အဖွဲ့ ICJ တရားရုံးကိုတွားရောက်မှာဖြစ်ပါတယ်လူမျိုးတုံးတက်ပြတ်မှုအတွက်အရေးယူအပြစ်ပေးနိုင်ဖို့နိုင်ငံတိုင်းမှာတာဝန်ရှိပါတယ်။ဒါပြင်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်ဘာတွေဖြစ်ခဲ့သလဲဆိုတဲ့အခြေအနေကိုမဟုတ်မှန်တဲ့သတင်းတွေ၊လှုပ်ကြံဇလတ်တွေ၊အတုအယောင်သတင်းတွေထုတ်ပြန်မှုနဲ့ပတ်သက်လို့မြန်မာဘက်မှာတာဝန်ရှိပါတယ်။အခု ICJ တရားရုံးမှာဒေါက်တာဆန်းစုကြည်ရင်ဆိုင်ဖြေရှင်းတဲ့နေရာမှာသူ့ရဲ့ဂုဏ်သိက္ခာထိခိုက်တဲ့အတွက်အဆင်မကောင်းဖြစ်မိပါတယ်။အခုလိုကြားနာပွဲကိုသူကိုယ်တိုင်တက်ရောက်ခြင်းအပြင်အခြေအနေမှန်ကိုသိရှိပြီးအမှန်တရားကိုနားလည်လာလိမ့်မယ်လို့မျှော်လင့်ပါတယ်။
အခုလိုမြန်မာကိုလူမျိုးတုံးတက်ဖြတ်မှုဆွဲချက်နဲ့ကမ္ဘာအမြင့်ဆုံးတရားရုံးမှာဂမ်ဘီယာကအမှုဆွဲတင်တဲ့ကိစ္စဟာနိုင်ငံတော်အချိုးစည်းပွားကိုထိခိုက်စေတဲ့အတွက်ဒေါက်ဆန်းစုကြည်ကိုယ်တိုင်ခုခံခြေပတာဟာမှန်ကန်ကြောင်းနဲ့ခေါင်းဆောင်ကောင်းပီတာမှုကိုထောက်ခံကြောင်းပြသဖို့ဥရောပတဝန်းမှာရှိနေတဲ့မြန်မာမိသားစုတွေကလည်း ICJ တရားရုံးရှိရာ The Hague ကိုရောက်ရှိနေကြပါတယ်ဒေါက်ဆန်းစုကြည်ကိုပုဂ္ဂိုလ်ရေးရထောက်ခံကြောင်းဆန္ဒပြပွဲတွေကိုစီစဉ်နေတာနဲ့ပတ်သက်လို့ဥဆောင်သူတအုပ်ဖြစ်တဲ့နယ်သာလန်နိုင်ငံမှာနေထိုင်တဲ့ကိုမိုးကျော်က VOA ကိုခုလိုပြောပါတယ
်။ရောက်လာတဲ့လူတွေကျွန်တော်အနေနဲ့ဟိုဒီလက်ကမ်းစာဆောင်လေးတွေပေါ့နော်။ဒီဆန္ဒပြပွဲမှာလိုက်လာပဲစီကံချက်တွေနဲ့ညီညီညံ့ညံ့နဲ့ဒီနယ်ပေါ့နော်။ပြီးရောက်တော့ပြီးတော့စာချုပ်မဲ့ဖက်တွေလည်းရှိတော့ရှိတော့ကျွန်တော်တို့ကဒီတစ်ဖက်နဲ့တစ်ဖက်ခိုင်ရန်ချက်ပွားမှုတွေမဖြစ်အောင်ပေါ့နော်။အဲစီကံချက်လေးတွေထုတ်ပြီးတော့သူတို့ယူပြီးတော့လက်ကမ်းစာဆောင်လေးတွေပေးထားမယ်။ပြီးလို့ရှိရင်ကျွန်တော်တို့ကအဲ့ဒီဒီဟိုနယ်ပေါ့နော်။တော်စုလာတဲ့အချိန်မှာကျွန်တော်တို့ကအားလုံးပေါ့နော်မေစုကျမ်းပါစေတရားကြောရှိပါစေဟိုဒီကောအောင်မြင်ပါစေပေါ့စတဲ့ကျွန်တော်ကြွေးကြော်တာနဲ့ဆူတောင်းပြီးတော့အထဲဝင်သွားတဲ့အချိန်မှာအလျှောက်လက်ချက်ပေးဖို့အထဲဝင်သွားတဲ့အချိန်မှာအဲကျွန်တော်တို့တွေကခုနဒီကျန်တဲ့ဒီတရင်တရင်တနာတွေနဲ့အင်တာဗျူးတွေလုပ်တာလုပ်မယ်ဟိုဒေါက်တာမချူရိုက်တဲ့ဖွဲ့တွေနဲ့ဟိုပြောကြတဲ့လူကလည်းပြောကြမှာပေါ့နော်ကျွန်တော်တို့ပါတဲ့ဒီကဒေါက်တာမချူရိုက်တဲ့ဖွဲ့တွေရှိတာပေါ့နော်ဒီဘက်ကလည်းဒီအင်္ဂလန်အုပ်စုတွေပေါ့နောက်တစ်နေ့ကျတော့ဆယ်နှစ်နေ့ကျတော့ကျွန်တော်တို့အဲ့လိုပဲဆယ်နှစ်နေ့ကျတော့သူက၄နှစ်ခွဲမှဆက်မယ်ဆိုတော့ကျွန်တော်တို့၃နှစ်လောက်တည်းကကြိုပြီးတော့အားလုံးရောက်နေဖို့တက်ဖို့ဟိုအသင်ပြင်ဆင်ထားတာပေါ့လုံငင်းရောပါဝင်ရောပေါ့
အခြားတစ်ဖက်မှာတော့ဆယ်စုနှစ်ပေါင်းများစွာကြာအောင်နှင်းပန်းနှိပ်စက်ခံခဲ့ရတဲ့ရိုဟင်ဂျာအတိုင်းဝိုင်းအတွက်တရားမျှတမှုရဖို့ပထမဆုံးအကြိမ်ကမ္ဘာအမြင့်ဆုံးတရားရုံးကကင်တွယ်ကြားနာမယ့်ကိစ္စကိုထည့်နိုင်ငံတကာအဖွဲ့အစည်းတွေလည်းတိဟိတ်ကိုရောက်ရှိနေကြပါတယ်။ဒါနဲ့ပတ်သက်လို့ကြားနာပွဲကိုတက်ရောက်မယ့် Rohingya Action Ireland အဖွဲ့ကောင်းဆောင် Stephanie McDermott က VOA ကိုခုလိုပြောပါတယ်။
From all over the world, there are people support groups for the Rohingya because we know that this is the first time.
Naji Murigu Kansa Kaya Duri Dwe, Tau Kambu, Lupoku Apwe Siri, Yaushi Nijabare, Lup Yodaraba, Dahale, Ling Bai Sanya, Jan Pamugu, Lenet the Pwe, a Dong Chagere, Pinin, Hien Pamuri Dwe, Akulu, ICG, Dia Yonga, Jana Bweha, Batamazo, Aje, Dia Mia Damu Yabu.ညောင်းနေတဲ့အတွက်ပဲဖြစ်တယ်လို့ Stephanie McDermott ကပြောသွားတာပါ ICJ တရားရုံးမှာနိုင်ငံတွေငြင်းပွားမှုပြဿနာကိုကြားနာဖြေရှင်းရမှာအခုလိုနိုင်ငံတနိုင်ငံရဲ့အစ်မြင့်ဆုံးခေါင်းဆောင်တဦးအနေနဲ့ရင်ဆိုင်ဖြေရှင်းတာဟာပထမဦးဆုံးအကြိမ်ဖြစ်တယ်လို့နိုင်ငံတကာသတင်းမီဒီယာတွေကဖော်ပြကြပါတယ်ဆက်လက်ပြီးတင်ဆက်မဲ့သတင်းလွှာမှာလဲဒီ၃ရက်ကြာပြုလုပ်မဲ့ ICJ ကြားနာပွဲအတွက်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကလည်းသက်ဆိုင်ရာပုဂ္ဂိုလ်တွေကူစားပြုပြီးတော့တက်ရောက်မှာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ကိုဇော်ဝင်းလိုင်ကဆက်ပြီးတော့တင်ပြမှာပါရှင
်။ ICJ နိုင်ငံတကာတရားရုံးမှာဒီကနေ့ကြားနာမဲ့အထင်ကရအမှုကြီးမစတင်ခင်ရိုဟင်ဂျာလူနည်းစုတွေအတွက်ဆောင်ရွက်ပေးနေတဲ့လူ့အခွင့်အရေးအဖွဲ့တွေနယ်သာလန်နိုင်ငံတဟိတ်မြို့ကိုကြိုရောက်နေကြတာမှာနယူးယောက်ခြေဆိုင် HRW လူ့အခွင့်အရေးဆောင်ကြီးအဖွဲ့ကနိုင်ငံတကာတရားမျှတမှုဆိုင်ရာပူးတွဲညွှန်ကြားရေးမှူးပါရမ်ပရိစင်လဲပါဝင်ပါတယ
် Human Rights Watch has documented countless atrocities by Myanmar's military against the Rohingya
မြန်မာစစ်တပ်ကရိုဟင်ဂျာမုစလင်တွေကိုတပ်ဖြတ်ခဲ့တယ်အာရမတီးချင်းခဲ့တယ်2012ခုနှစ်လောက်ကလေးကရွာတွေကိုမိရှို့ဖျက်ဆီးခဲ့တယ်ဆိုတော့ HRW ကပြုစုထားတဲ့မရေထွက်နိုင်တဲ့မှတ်တမ်းတွေရှိပါတယ်အဲ့ဒီလိုလူသားမျိုးနွယ်အပေါ်ဆန့်ကျင်တဲ့ပြစ်မှုတွေအပြင်2018ခုနှစ်အတွင်းနယ်မြေရှင်းလင်းရေးလုပ်တုန်းကရိုဟင်ဂျာတွေအပေါ်လူမဆန်တဲ့ပြစ်မှုတွေကျူးလွန်ခဲ့တဲ့အထောက်အထားတွေလည်းရှိပါတယ
်ကမ်ဘီယာနိုင်ငံကဥဆောင်တင်သွင်းထားပြီး၃ရက်ကြာကြာနာစစ်ဆေးမဲ့ဒီအမှုကိုဥဆောင်ရင်ဆိုင်ဖို့မြန်မာအစိုးရအဖွဲ့ခေါင်းဆောင်လည်းဖြစ်နိုဘယ်ကြီးကြီးရေးဆုရှင်လည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ဟာလည်းနယ်သာလန်နိုင်ငံကိုတင်းငွေတွေနေ့ကရောက်လာခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်က2019ခုနှစ်အတွင်းနယ်မြေရှင်းလင်းရေးလှုပ်ဆောင်ခဲ့တာရဲ့နောက်ဆက်တွဲအဖြစ်နဲ့ရိုဟင်ဂျာ9သိန်းကျော်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတယ်လို့နိုင်ငံတကာအသံဝိုင်းကခန့်မှန်းထားတာပါဒီဖြစ်စဉ်မှာလူမျိုးရေးအဖွဲ့တွေကလူမျိုးတုံးတတ်ဖြတ်ရေးဆိုတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့ခြင်းဖြစ်ကြောင်းကုလသမဂ္ဂကလည်းပြောဆိုထားပါတယ်အမှုအသွားအလာနဲ့ပတ်သက်လို့ပါရမ်ပရိစင်ကပဲအခုလိုဆက်ပြောပါတယ
် I mean in essence it's speculation but at the end of the day most likely they'll argue that in fact
ဒီအမှုရဲ့အညစ်အကြေးကတော့ထင်မြင်ချက်တစ်ခုတည်းနဲ့လုံနေတာပါဒါပေမဲ့အဆုံးသတ်မှာတော့လူမျိုးတုံးတတ်ဖြတ်မှုဆိုတာမဖြစ်ခဲ့ဘူးဒီလူမျိုးစုကိုဖျက်ဆီးပစ်ဖို့ရည်ရွယ်လှုပ်ဆောင်ခဲ့ခြင်းမရှိခဲ့ဘူးဆိုတဲ့အချက်ကိုပဲခုခံခြေပမှာဖြစ်တဲ့အတွက်လူမျိုးတုံးတတ်ဖြတ်မှုကိုဟန့်တားတဲ့နိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်ခဲ့ခြင်းမရှိဘူးဆိုတော့ရလာပဲထွက်လာမှာပါ
မြန်မာအာဏာပိုင်တွေကတော့ရိုဟင်ဂျာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုကိုပြန်လည်တုံ့ပြန်တဲ့အနေနဲ့လှုပ်ဆောင်ခဲ့ခြင်းဖြစ်ပြီးကုလသမဂ္ဂကပြောသလိုလူမျိုးတုံးတတ်ဖြတ်ဖို့ရည်ရွယ်လှုပ်ဆောင်ခြင်းမဟုတ်ဘူးလို့ညင်းဆိုထားပါတယ်။၃ရက်တာကြာနာစစ်ဆေးမဲ့ကာလအတွင်းဒီအမှုကိုအပြည့်အဝကြာနာစစ်ဆေးခြင်းမစခင် Provisional Measures လို့ခေါ်တဲ့ကြာကာလအစီအစဉ်ချမှတ်ဆောင်ရွက်ပေးဖို့ဂမ်ဘီယာကICJ တရားသူကြီး18ဦးကိုရှောက်ထားမှာဖြစ်ပါတယ်။နိုင်ငံနဲ့နိုင်ငံသားများရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက် ICJ မှာဒီအမှုကိုတောင်ဆန်းစုကြည်ကိုတိုင်ဥဆောင်ရင်ဆိုင်သွားမယ်လို့မြန်မာအစိုးရကနိုဝင်ဘာ23ရက်နေ့မှာပြောဆိုထားပြီးဖြစ်ပါတယ်။တောင်ဆန်းစုကြည်ကိုတိုင်ဒီအမှုကိုရင်ဆိုင်မဲ့အပေါ်ရိုညာလူအခွင့်ရေးကွန်ရက်ဥက္ကဋ္ဌယက်စမင်ဦးလာကအခုလိုတုံ့တက်ပါတယ
်။ She's here on behalf of her people. Or so that's what she says.
နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာသူ့နိုင်ငံသားတွေအတွက်ဒီကိုလာတယ်လို့ပြောပါတယ်။သူဒီကိုလာခြင်းဟာအမှားတစ်ခုမဟုတ်ပါဘူး။ဒါပေမဲ့ဒီကနေရှေ့လျှောက်ဘလို့ရက်တည်သွားမလဲဆိုတာကအဓိကအချက်ပါ။သူမကိုစစ်တပ်နဲ့တူတူပဲလို့လူတွေကမြင်သွားကြမှာပါပဲ။ဒါကဂူးဆိုင်ပဲလုပ်မယ်ဆိုရင်တော့ကျမတို့ကဘာမှပြောစရာမရှိပါဘူး။ဒါပေမဲ့သူတို့ကျမတို့ဟာသမိုင်းစာမျက်နှာပေါ်မှာအတူရှိမနေကြဘူးဆိုတာတော့သိကြပါတယ
်။ဒီကနေ့မှာတော့ရိုဟင်ဂျာတွေရောမြန်မာအစိုးရကိုထောက်ခံသူတွေပါတဟိတ်မြို့မှာဆန္ဒပြပွဲတွေအပြိုင်ဆိုင်ပြုလုပ်ကြဖို့ရှိနေပါတယ်။ရိုဟင်ဂျာလူ့ခွင့်ရေးကွန်ရက်ကယက်စမင်ဦးလာကတော့ဒီကိစ္စဟာအလင်းအမြန်ပြည့်စုံမှာမဟုတ်ဘူးလို့ပြောပါတယ
်။ It is a very long road. The justice is not
ဒီခီးလန်းကရှိပါမယ်ဒါပေမဲ့တရားမျှတမှုဆိုတာကဆွဲချက်တင်လိုက်ရုံဘယ်သူမှန်းနဲ့မားတယ်လို့ဆုံးဖြတ်ချက်ချလိုက်ရုံနဲ့မပြီးပါဘူးအဲ့ဒီနောက်မှာလုံရမယ့်ကုစားမှုပြန်လည်ရင်ကြားစိတ်ရည်တွေကပို့ပြီးတော့အရေးကြီးပါတယ
်ကမ္ဘာတရားရုံးလို့တင်စားခေါ်ဆိုတဲ့ ICJ တရားရုံးဟာကုလသမဂ္ဂအဖွဲ့ကြီးရဲ့အဆင့်အမြင့်ဆုံးတရားရုံးဖြစ်ပြီးနိုင်ငံအချင်းချင်းကြားအငင်းပွားမှုတွေကိုကင်တွယ်ဖြေရှင်းပေးတဲ့တရားရုံးလည်းဖြစ်ပါတယ်မြန်မာအစိုးရကတော့တဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုလက်မခံပေမဲ့ဒီလူတွေပြန်လည်ခံရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့နားလည်မှုစာကြုံလွှာထိုးပြီးဆောင်ရွက်နေတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့လည်းပူးပေါင်းဆောင်ရွက်နေတယ်လို့ပြောဆိုထားပါတယ်ခင်ဗျာ
ကိုစော်ဝင်းနိုင်ပါရှင်အခုလိုရိုဟင်ဂျာရီပေါ်လူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာမြန်မာအမှုဖွင့်ခံရမှုကတာဝန်ယူမှုတာဝန်ခံမှုအတွက်အရေးကြီးတဲ့အဆင့်တစ်ရပ်ဖြစ်တယ်လို့ကမ္ဘာတစ်လွှားဒုက္ခသည်တွေအရေးမြင့်တင်ဆောင်ရွက်နေတဲ့ Refugees International ကပြောပါရယ် ICJ မှာမြန်မာတိုင်ကြားခံရမှုကရိုဟင်ဂျာအရေးဖြစ်ရှင်းတဲ့နေရာမှာတကယ်ရောထိရောက်မှုရှိလာနိုင်မလားဆိုတာကို Refugee International နဲ့ဆက်သွယ်မေးမြန်းပြီးတော့မတ်တင်ကီထိုက်ကတင်ပြထားပါရယ်ရှင်
မြန်မာနိုင်ငံဟာကုလသမဂ္ဂရဲ့မျိုးတုံးတပ်ဖြတ်မှုဆိုင်ရာစာချုပ်ကိုချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာတိုင်ကြားထားတဲ့ဂမ်ဘီယာနိုင်ငံကဒီအမှုနဲ့ပတ်သက်ပြီးဒီနေ့ဒီဇင်ဘာလ10ရက်နေ့မှာပထမဆုံးတရားရုံးမှာထွက်ဆိုမှာဖြစ်ပါတယ်။ကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံး ICJ မှာရိုဟင်ဂျာတွေအရေးနဲ့ပတ်သက်ပြီးအခုလိုတရားဥပဒေကြောင့်အရာဆောင်ရွက်လာနိုင်တာဟာဆိုရင်တာဝန်ယူမှုတာဝန်ခံမှုအတွက်တိတ်ကိုအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ Refugees International အဖွဲ့လူ့အခွင့်အရေးဆိုင်ရာအကြီးတန်းတာဝန်ရှိသူ Daniel Sullivan ကသုံးသပ်ပါတယ်
။ Yeah, I think the genocide case against Myanmar at the International Court of Justice is
နိုင်ငံတရားရုံး ICJ မှာမြန်မာအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးအမှုဖွင့်တဲ့ကိစ္စကတာဝန်ယူမှုတာဝန်ခံမှုအတွက်တိတ်ပြီးရေးကြည့်တဲ့အစဉ်တရဖြစ်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေဘက်ကလည်းဒီအမှုရဲ့ထူးခြားမှုကိုအတိအမှတ်ပြုပါတယ်ပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကကျွန်တော်ဘင်္ဂလားဒေ့ရှ်ကိုသွားပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ပြီးစကားပြောခဲ့ပါတယ်ဒီမှုကိုဆက်လက်လှုပ်ဆောင်နေတာကိုရောအပြစ်သက်ဆုံးဖြတ်ချက်တစ်ခုကြားလာဖို့နှစ်နဲ့ချီကြားနိုင်တာကိုရောသူတို့ကောင်းကောင်းသိထားကြပါတယ်ဒီလိုဆောင်ရွက်ချက်တွေကပုံပြီးထိထိရောက်ရောက်နဲ့ရှေ့ဆက်ဆောင်ရွက်နိုင်မယ်ရိုဟင်ဂျာတွေနေရာရင်းပြန်ဖို့အတားအဆီးဖြစ်နေတဲ့ရခိုင်ပြည်နယ်တွေကလက်ရှိအခြေအနေတွေကိုဖြေရှင်းရမှာအထောက်အကူဖြစ်စေမဲ့ဖိအားနဲ့အယုံဆိုင်မှုပိုပြီးများလာနိုင်တာကိုလည်းသူတို့သိရှိသဘောပေါက်ထားကြပါတယ်
။မြန်မာဆွေရဘက်ကတော့ရိုဟင်ဂျာအုံနှုံကိုလက်မခံပေးမဲ့လဲဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုပြန်လက်ခံမယ်လို့ပြောပါတယ်။ဌာနီပြန်ရေးလုပ်ငန်းစဉ်မအောင်မြင်တဲ့အပေါ်မှာလဲဘင်္ဂလားဒေ့ရှ်ရဲ့ပူပေါင်းဆောင်ရွက်မှုအားနည်းတာကြောင့်လို့အပြစ်ဖို့တယ်လို့အခုနောက်ဆုံးမှာတော့စစ်တပ်ကခုံရုံးဖွဲ့ပြီးရခိုင်မြောက်ပိုင်းကလူအခွင့်အရေးချိုးဖောက်မှုတွေမှာပါဝင်ပတ်သက်တယ်လို့တန်တရာရှိသူတပ်ဖွဲ့ဝင်တွေကိုစစ်ဆေးနေပါတယ်။နိုင်ငံတကာဒုက္ခသည်အရေးမြင့်တင်ဆောင်ရွက်တဲ့ Refugees International ကတော့ပြည်တွင်းမှာအရေးယူဆောင်ရွက်မှုတွေကယုံကြည်အားထားပွဲမရှိဘူးလို့ပြောပါတယ်။အစွန်းလိုက်ပြုံလိုက်တပ်ဖြတ်မှုကိုသတင်းဖော်ထုတ်တဲ့ Reuters သတင်းထောက်တွေထောက်ချခံရမှုကပြစ်မှုကျွလို့နဲ့စစ်သားတွေထက်ပူပြီးကြာခဲ့တယ်လို့ထောက်ပြတာပါ။နောက်ပြင်းမှုကျွလွန်နဲ့အထောက်အထားတွေအများအပြားရှိပေမဲ့အရေးယူဆောင်ရွက်မှုကမဖြစ်စလောက်ရှိနေတာကိုပြောဆိုပြီးတာဝန်ယူမှုတာဝန်ခံမှုအတွေ့နိုင်ငံတကာကလွတ်လပ်တဲ့လုပ်ငန်းစဉ်တွေအပေါ်မှာပူပြီးအားထားရမယ်လို့ယူဆတဲ့အကြောင်းလဲ Refugees International အဖွဲ့ကြီးရဲ့လူ့အခွင့်အရေးဆိုင်ရာအကြီးတန်းတာဝန်ရှိသူ Daniel Sullivan ကပြောပါတယ်။ဒါပြင်ဒေါက်ဆန်းစုကြည်အနေနဲ့လည်းမြန်မာနိုင်ငံတွင်းကလူနည်းစုတွေရဲ့အခွင့်အရေးကိုကာကွယ်ပေးဖို့လည်းသူကတိုက်တွန်းပါတယ
် They are fully aware of the challenges within Myanmar and of the public
မြန်မာနိုင်ငံတွင်းကအခက်အခဲတွေရင်းကြားရေပေါ်လက်မခံနိုင်တဲ့သဘောထားတွေကတင်းတဲ့ချင်းရှိနေတာကိုအပြည့်အဝနားလည်ပါတယ်ဆိုရမှာရောနိုင်ငံရဲ့စီးပွားရေးမှာပါစစ်တပ်ကအကြီးအကျယ်ဩဇာလွှမ်းမိုးထားတာကိုလည်းအသိမှတ်ပြုပါတယ်ဒါပေမဲ့ဒေါ်ဆန်းစုကြည်ကဩဇာအာဏာမရှိသူမဟုတ်ပါဘူးစစ်တပ်အတွက်ရည်တည်မပေးနိုင်လဲပြဿနာမရှိပါဘူးဘယ်လိုမှညှင်းလို့မရနိုင်တဲ့တကယ့်ရာဇဝတ်မှုတွေဖြစ်တဲ့ကိစ္စရပ်ပေါ်မှာစစ်တပ်ကိုကာကွယ်ဖို့လုပ်တာကသူမရဲ့ပြဿနာဖြစ်ပါတယ်စစ်တပ်ကိုကာကွယ်ပေးဖို့ The Hague သွားတာကထင်ရှားတဲ့ဥပမာဖြစ်ပါတယ်သူမအနေနဲ့အားလုံးကိုဖြည့်ဆည်းမပေးနိုင်တဲ့ခက်ခဲတဲ့အနေအထားဆိုတာကိုကျွန်တော်အသိမှတ်ပြုပါတယ် ဒါပေမဲ့လည်းအ ਨੇ ဆုံးတော့သူမအနေနဲ့မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေနဲ့တခြားသောတိုင်းရင်းသားလူနည်းစုတွေရဲ့အခြေအနေတွေဆိုးရွားမသွားမဲ့အခြေအနေမျိုးလောက်တော့ဆောင်ရွက်ပေးနိုင်ပါတယ်
။နိုဘယ်ငြိမ်းချမ်းရေးဆုရှင်တဦးဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကအခု ICJ အမှုမှာမြန်မာကိုယ်စားလှယ်အဖြစ်တာဝန်ယူပါတယ်။ ICJ မှာတရားရင်ဆိုင်ရတဲ့အမှုတွေမှာနိုင်ငံခြားရေးဝန်ကြီးတွေကတာဝန်ယူလို့မရှိပေမဲ့လို့အခုအမှုမှာတော့နိုင်ငံနဲ့နိုင်ငံသားများအကျိုးစီးပွားအတွက်ထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့နိုင်ငံခြားရေးဝန်ကြီးအဖြစ်ဒေါအောင်ဆန်းစုကြည်ကမြန်မာကိုယ်စားလှယ်အဖြစ်ခန့်အပ်တာလို့မြန်မာအစိုးရကရှင်းလင်းထားပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကဒီဟိတ်ကိုရောက်ရှိနေပြီဖြစ်ပြီးလာမယ့်ဒီဇင်ဘာလ17ရက်နေ့မှာမြန်မာဘက်ကထွက်ဆိုချက်ပေးမှာဖြစ်ပါတယ်ရှင
်။မတ်သိန်ကြီးထိုက်ပါရှင်။အခုတော့ကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်မတ်ဤတန်းစင်ကကောက်နှုတ်တင်ပြမှာပါရှင
်။လူမျိုးတော်တပ်ဖြတ်မှုဆွဆွဲချက်တွေကိုဒေါအောင်ဆန်းစုကြည်ခုခံကာကွယ်တဲ့အပေါ်မှာအနောက်နိုင်ငံတွေကအံ့အားတင်ကြပေမဲ့သူ့ရဲ့လို့ရဲ့ကိုပြည်ရင်းကတော့ကြိုးစားကြတဲ့ဆွဲကောင်းစင်နဲ့ရှီဘာနီမာတာနီနဲ့မိုက်ကယ်ဘန်ဘယ်ရေးသားထားတဲ့ဆောင်းပါးကိုတော့ဝါရှင်တန်ပို့ဆောင်ကောင်မှဖတ်ရပါတယ်။မြန်မာနိုင်ငံဟာရိုဟင်ဂျာရဲ့အပေါ်လူမျိုးတော်တပ်ဖြတ်မှုကျူးလွန်နေဆွဲဆွဆွဲချက်နဲ့ကမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနယ်သာလန်နိုင်ငံတဟိတ်မျိုးကနိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုထားတာကိုဒေါ်ဆန်းစုကြည်ကိုယ်တိုင်သွားပြီးတော့ခုခံတာဟာနောက်နှစ်မြန်မာနိုင်ငံရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်နဲ့ NLC ပါတီအတွက်အကျိုးရှိစေမယ်လို့ရည်သားထားပါတယ်။ ICJ မှာနိုင်ငံခေါင်းဆောင်တယောက်ကိုယ်တိုင်သွားပြီးတော့ခုခံတာ1946ခုနှစ်ကတည်းကဆိုရင်လက်ချိုးရည်နိုင်လောက်အောင်နဲ့ပါလာတယ်လို့လည်းထောက်ပြထားတာပါ။ဒေါ်ဆန်းစုကြည်ကိုသူရဲကောင်းအဖြစ်ဆန်ထားပြီးတော့ထောက်ခံသူတွေနဲ့ NLC ကိုထောက်ခံသူတွေကိုစီယုံပေးသလိုဖြစ်သွားတယ်လို့လည်းဆိုပါတယ်။နိုင်ငံကာရဲ့ဝန်ဖန်မှုတွေကိုဖြည့်ရှင်းနိုင်တဲ့သူကဒေါ်ဆန်းစုကြည်ကလွှဲရင်ဘယ်သူမှမရှိဘူးလို့သူကိုယ်တိုင်ကလည်းယုံကြည်ထားတာကြောင့်သူကိုယ်တိုင်ပဲ ICJ ကျန်းနာပွဲကိုသွားရခြင်းဖြစ်တယ်လို့ရည်သားထားပါတယ်။ရင်းကြရဲ့အပေါ်ဖိနှိပ်မှုကျွလို့နေရလို့တကဘာလုံးကဝေဖန်နေချိန်မှာမြန်မာနိုင်ငံကတော့ဒါကိုညင်းဆိုခုခံပြီးတော့ဝါပြီနေဆိုရည်သားထားတာကိုဖတ်ရပါတယ်။တဆက်ထဲပါပဲ ICJ မှာလူမျိုးတုံးတက်ဖြတ်မှုဆွဆွဲချက်ကိုဒေါ်ဆန်းစုကြည်ကိုယ်တိုင်သွားရခုခံတာကပြည်တွင်းနိုင်ငံရေးပေါ်မှာတရားမှုရှိရေးဆွဲခေါင်းစဉ်နဲ့ Prashanath Paramiswasan ရေးသားထားတဲ့ဆောင်းပါးကိုတော့ thediplomat.com မှာဖတ်ရတာကိုအတူချုံကောက်ထုတ်ပြီးတော့တင်ပြပေးကြပါလိမ့်ဒေါ်ဆန်းစုကြည်ပေါ်မှာနိုင်ငံတကာအတိုင်းအဝိုင်းရဲ့အမြင်ကိုအာရုံစိုက်မှုတွေများနေစေမှာတကယ်ရေးပါတာကတော့မြန်မာပြည်တွင်းနိုင်ငံရေးမှာရှိနေတဲ့ဒေါ်ဆန်းစုကြည်ရဲ့ပေါ်ရိပ်ပဲဖြစ်တယ်ဆိုပြီးတော့ထောက်ပြထားပါတယ်။2020ရွေးကောက်ပွဲမတိုင်ခင်ပြည်တွင်းနိုင်ငံရဲ့အခြေအနေကအရေးပါတယ်လို့ဆိုပါတယ်။ ICT ကြားနာပွဲမှာဒေါ်ဆန်းစုကြည်ဘာတွေပြောသွားမလဲဆိုတာကိုအလုံးကစောင့်ဆိုင်းနေစားပြီးတော့လူမျိုးတုံးတက်ဖြစ်မှုရွေချက်ဆိုတဲ့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုပေါ်မှာဘလို့ခြေပမလဲဆိုတာကိုလည်းသိချင်နေကြတယ်လို့ရေးသားထားတာပါ။နိုဘယ်ငြိမ်းချမ်းရေးဆုရှင်အဖြစ်နိုင်ငံတကာကချီးမွမ်းခြင်းခံထားရတဲ့သူတယောက်ကအခုချိန်မှာတော့လူမျိုးတုံးတက်ဖြစ်မှုဆွဆွဲချက်ကိုကာကွယ်ပြောဆိုနေရသူအဖြစ်ဥရောပကိုပြန်သွားရတယ်ဆိုတဲ့နိုင်ငံတကာပုံရိပ်ကအပြင်းဆိုးရလို့ထောက်ပြထားပါတယ်။ဒါပေမဲ့လေပြည်တွင်းမှာတော့မြမအရေးအမျိုးသားရေးစိတ်နဲ့ကာကွယ်သူအဖြစ်ဒေါ်ဆန်းစုကြည်ကိုမြင်ကြရတယ်လို့ရေးသားထားပါတယ်။ဗမာအများစုကလည်းရိုဟင်ဂျာတွေကိုနိုင်ငံသားလို့သတ်မှတ်ကြတာမဟုတ်ဘဲနဲ့အပြင်လူတွေဖြစ်တဲ့အတွက်မြန်မာပြည်တွင်းရေးကိုတကယ်ဖြစ်နေတဲ့အခြေအနေတွေကိုပြည်မနိုင်ငံတွေကနားမလည်ဘဲနဲ့မမျှမတမြန်မာနိုင်ငံပေါ်မှာပဲအပြစ်တင်နေကြတယ်လို့မြန်မာပြည်သူတွေကယူဆကြတာဖြစ်တယ်လို့ရေးသားထားပါတယ်NLD အစိုးရဟာမြန်မာစီးပွားရေးတိုးတက်အောင်လည်းမလုပ်နိုင်သေးသလိုငြိမ်းချမ်းရေးဖြစ်စဉ်လည်းအကောင့်တွေမဖော်နိုင်သေးတာကြောင့်လာမယ့်ရွေးကောက်ပွဲမှာ NLD နောက်တစ်ကြိမ်ထပ်ပြီးတော့အပြတ်တက်နိုင်ဖို့ကမတိကျတဲ့အနေအထားမှာဖြစ်နေတယ်လို့ဆိုပါတယ်။အဲ့ဒီအချိန်မှာပဲနိုင်ငံတကာရှေ့မှောက်နိုင်ငံကိုစားပြုနိုင်ငံကိုကာကွယ်ပေးတဲ့အတွက်ဒေါ်ဆန်းစုကြည်နဲ့ NLD ပါတီပေါ်ထောက်ခံသူတွေတိုးလာနေတယ်လို့ရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်။
မဲဤတန်းစင်ပြောပြသွားတာပါအခုလိုကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တောက်ကြနေညနေခင်းအစီအစဉ်တွေမှာလည်းကြည့်ရှုအားပေးနိုင်ကြပါရရှင်ကျမတို့ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voenews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOE Burmese News ကနေလည်းအချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ကြပါရရှင်မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကျမတို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်သွားတော့မှာပါအဲ့ဒီမှာတော့မြန်မာတခွင်စီးပွားရေးကဏ္ဍစတာတွေကိုနားဆင်ရမှာပါရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာဒိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဒီမှာတရားဝင်နေပြီးတော့ဒီမှာနိုင်ငံမှာတကယ်စူးစမ်းပြီးတော့ပေါ့နော်ဒီမှာထွက်ကုန်တွေလည်းဖြေရမယ်နေပြီးတော့ကျတော့ဒီစူးစမ်းပြီးတော့
ဟိုဒါကတော့ American တီထောင်စုကကုန်စည်ပြပွဲမှာလာရောက်ပြသတယ်မြန်မာပြည်တွင်းထုတ်ကုန် Jamjil ကုမ္ပဏီရဲ့ဒါရိုက်တာမတ်သက်စုထွေးနဲ့ဆွေးနွေးမေးမြန်းထားတဲ့စီးပွားရေးကဏ္ဍမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါကျွန်တော်တို့မြန်မာတခွင်အစီအစဉ်ကိုလည်းတင်ဆက်မှာပါနောက်ပိုင်းမှာတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတင်ဆက်မဲ့မြန်မာတခွင်အစီအစဉ်မှာတော့အခြေခံအဆောက်အုံတွေနိုင်ငံတကာအစ်စ်မီတိုက်တာတွေတိုးချဲ့ဆောက်လုပ်နေတဲ့မြန်မာနိုင်ငံမှာလုပ်ငန်းဝင်ဘေးရန်တွေရဲ့ကင်းရှင်းမှုအားနည်းနေသေးလို့ဒီအစ်စ်မြန်မာအောင်အတွက်တည်တံ့ဥပဒေပြဋ္ဌာန်းဖို့လိုအပ်နေတယ်လို့ပညာရှင်တွေကထောက်ပြကြပါတယ်။မြင့်မခသတင်းအေဂျင်စီကနေတင်ဆက်ထားပါတယ်ရှင်။
မနက်ငယ်မှာတော့စားလို့ရလုပ်ငန်းဝင်စက်ရုံအလုပ်ရုံလုပ်ငန်းဝင်တွေမှာလုပ်သမားတွေရဲ့ဘေးအန္တရာယ်ကင်းရှင်းမှုဟာလုပ်ရှင်တွေပေါ်မူတည်နေသလိုလုပ်သမားတွေကိုယ်တိုင်ကလည်းလုပ်ငန်းဝင်တွေမှာဘေးအန္တရာယ်ကင်းရှင်းစေဖို့အတွက်လုပ်ရှင်တွေစီကနေအခွင့်အရေးတွေကိုတောင်းဆိုဖို့လိုအပ်နေပါတယ်။အခုချိန်မှာတော့မြန်မာနိုင်ငံကစားလို့ရလုပ်ငန်းဝင်တွေမှာမတော်တဆထိခိုက်မှုတွေရှိနေပြီးအလုပ်သမားတွေဟာလည်းစားဝတ်နေရတော့အန္တရာယ်ကင်းရှင်းမှုကိုအလေးမထားပဲရတဲ့အလုပ်တွေကိုဝင်ရောက်လုပ်ကင်နေကြတာပါ။အဲ့လိုမတော်တဆမှုတွေဖြစ်ပွားရတာလုပ်ငန်းခွင်နဲ့ဘေးအန္တရာယ်ကင်းရှင်းမှုနဲ့ပတ်သက်ပြီးတိကျတဲ့ဥပဒေထိရောက်တဲ့ရေးယူမှုမရှိတာ။စောင့်လေရေးလုပ်ငန်းတွေအနေနဲ့ contract လုပ်ငန်းဆိုင်ရာစီကံချက်တွေကိုလိုက်နာမှုမရှိတာ။အတက်ကယ်ဖို့အတွက်အထောက်အကူမရှိတာတို့ကြောင့်ဖြစ်ပေါ်နေတာလို့ပြောဆိုမှုတွေရှိနေပါတယ်။မြန်မာနိုင်ငံစောင့်လေရေးလုပ်ငန်းရှင်များအသင်းရဲ့တွဲဖက်တွင်းရေးမှုဦးအေးလင်းကတော့အဲ့ဒီလိုမတော်တဆမှုဖြစ်နေတာကိုဘယ်နေရာတွေမှာအများဆုံးတွေ့နေရတယ်လဲဆိုတာကိုတော့အခုလိုပြောဆိုထားပါတယ်။
safety နဲ့ပတ်သက်ပြီးအားနည်းတယ်ဆိုတာကျွန်တော်တို့ construction တွေမှာက main con တွေရှိတယ်လို့ sub con တွေလည်းအများကြီးရှိပါတယ်ဒီ main con ဟိုပါ main con company ထောင်ထားပြီးတော့ registration လုပ်ထားတဲ့ company ကြီးတွေကတော့ safety အရေးကြီးကြောင်းလည်းသိတယ် safety ကိုလိုက်နာဖို့လည်းတင်းတင်းကြပ်ကြပ်လုပ်တဲ့ company တွေရှိတယ်လို့အများသောအားဖြင့်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တဲ့ JV လုပ်တဲ့ company တွေဆိုလို့ရှိရင်တော့ဒီ safety and rule and regulation ဆိုတာမဖြစ်မနေလိုက်နာကြရတဲ့အတွက်အဲ့ဒီ company ကြီးတွေမှာအသက်ဝင်တဲ့အလို့သမားတွေကတော့ဒီ PPE ကိုမဖြစ်မနေဝေ့ရတယ် safety regulation တွေကိုသိသိကြကြသူတို့တည်လဲတည်တယ်လိုက်လဲလိုက်နာရတယ်ပေါ့နော်အဟိုများသောအားဖြင့်မလိုက်နာကြတာကတော့ကုမ္ပဏီအသေးလေးတွေနဲ့ကုမ္ပဏီအသေးလေးတွေကနေပြန်ပြီးဆက်ကွန်းလုပ်ကြတဲ့ group လေးတွေပေါ့အဲ့လိုဆောက်လို့ရအဖွဲ့လေးတွေအများကြီးရှိတာပေါ့အဲ့လိုအဖွဲ့လေးတွေကတော့လုပ်ငန်းတည်တည်လေးတွေကိုပဲခွဲခွဲပြီးလုပ်ကြတဲ့အတွက်ဒီ safety ကိုလည်းဟိုပညာပေးဖို့အတွက်သူတို့အချိန်မပေးနိုင်တယ်လို့သူတို့ကိုယ်တိုင်ကလည်းဒီ knowledge တွေနဲ့ပတ်သက်ပြီးတချို့ကအားနည်းနေတာကြီးရှိတာပေါ့နော
်ဒါအပြင်အလုပ်သမားတွေအနေနဲ့လည်းအလုပ်ရှင်တွေအပေါ်တောင်းဆိုဖို့လိုအပ်တာတွေရှိနေတယ်လို့အလုပ်သမားတွေကိုယ်တိုင်ကလည်းဝတ်ဆောင်ပြေးဝတ်ပြီးလုပ်လုပ်ဖို့လိုအပ်နေတာလည်းဖြစ်ပါတယ်မြန်မာနိုင်ငံကဆက်လို့ရအလုပ်သမားအများစုကတော့အဲ့လိုဝတ်ဆောင်ပြေးဝတ်ပြီးအလုပ်လုပ်တဲ့အခါငုံးချက်တာပူလောင်တာနဲ့အလုပ်မတင်တာတွေရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့ဝတ်ဆောင်တွေကိုမဝတ်ဘဲအလုပ်လုပ်နေကြတာဖြစ်ပါတယ်။ဒါကြောင့်လုပ်ငန်းခွင်ထဲမှာဘေးရန်ကြီးကင်းရှင်းဖို့ကကြွချင်လုပ်သားတွေရှိဖို့လိုအပ်နေတာနဲ့လည်းတက်ဆိုင်နေတယ်လို့မြန်မာနိုင်ငံဆက်လို့ရနဲ့တက်လုပ်ငန်းအလုပ်သမားတမကများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဦးမင်းမင်းလက်ကအခုလိုပြောပါတယ်
။ဘေးကင်းလုံခြုံသောလုပ်ငန်းခွင်တွေလုပ်ငန်းဝင်တွေပေါ့နော်လုပ်ငန်းဝင်တွေဖြစ်လာဖို့အတွက်ကလည်းစကေးနဲ့လည်းသက်ဆိုင်ပါတယ်ကျွန်တော်ဒီ scale training လုပ်တဲ့နေရာမှာလည်းဒီ odds နဲ့ပတ်သက်ပြီးဒီ begin ပေါ့နော် ပြည်နယ်ကင်းရှင်းရေးနဲ့ပတ်သက်ပြီးတော့လေဒီတင်နန်းရဲ့ပင်ဦးညွှန်းနိုင်တဲ့မှာလေဒါကိုထည့်ထားပါတယ်ထည့်ထားတယ်အတွက်ကျွန်တော်တို့ကဒီလူတွေဒီစကေးထွေးနေကိုတက်လိုက်ခြင်းအပြင်ဒီအော့စကေးသူတို့ရဲ့အတွေးမြင်လေရသွားတယ်ရသွားတာဖြစ်တဲ့အတွက်ကျွန်တော်တို့ကစကေးပေါ့နော်စကေးလို့သမားတွေလည်းဖြစ်တယ်ဘေးကွန်းလင်ညုံမှုနဲ့ပတ်သက်ပြည်နယ်ကင်းရှင်းရေးနဲ့ပတ်သက်ပြီးတော့သူတို ူးတွေဖြစ်လာမယ်ဖြစ်လာတဲ့အခါကျရင်ကျွန်တော်တို့အခုလိုပေါ့နိုင်ငံညာအဲကုမ္ပဏီလာတယ်ကျွန်တော်တို့ဒါမြန်မာနိုင်ငံမှာဆိုလို့ရှိရင်နိုင်ငံခြားကုမ္ပဏီများစုဖြစ်တဲ့ကျွန်တော်တို့က PLN ရှိတယ်ကျွန်တော်တို့ကကိုရီးယားရှိတယ်စင်ကာပူရှိတယ်ပေါ့နော်ဒါဂျပန်ရှိတယ်ဒီလိုဆောက်လုပ်ရေးကုမ္ပဏီတွေမှာသူတို့ဒီအချိန်မြွေးပေါ့ဟိုအလုပ်လျှောက်လို့ရလာတယ်ဟိုကျွန်တော်တို့ကနိုင်ငံခြားကုမ္ပဏီတွေကမြန်မာလုပ်သားကိုခန့်ရမယ်ဥပမာ20ရာခိုင်နှုန်းခန့်ရမယ်လို့ပြောမြန်မာလုပ်သားအတိုင်းဒီစကေးလေပါဖြစ်လာရင်ထေကြတယ်သူတို့ဒီနိုင်ငံခြားသားအလုပ်သမားကိုသူတို့ခေါ်ယူပြီးတော့မခိုင်းတော့ဘူ
းအခုချိန်မှာတော့လုပ်ငန်းခွင်ဘေးရန်ရဲ့ကင်းရှင်းမှုဆိုင်ရာဥပဒေကိုပြဋ္ဌာန်းနိုင်ဖို့တက်ဆိုင်ရာအဖွဲ့အစည်းတွေကကြိုးပမ်းနေကြပါတယ်။ဒါကြောင့်အဲ့ဒီဥပဒေပြဋ္ဌာန်းတာမျိုးကုမ္ပဏီတွေကလည်းလိုက်လာမယ်ဆိုရင်တော့လုပ်ငန်းရှင်တွေအတွက်အကျိုးမြတ်တွေရလာမှာဖြစ်တယ်လို့အဲ့ဒီအတွက်လည်းအားလုံးကပူးပေါင်းဆောင်ရွက်တင်တယ်လို့ဦးအေးလင်းကအခုလိုပြောပါသေးတယ်
။ဒီ OSH ကတော့နိုင်ငံတကာမှာတော့တချို့နိုင်ငံတွေကလည်းအာဆီယံမှာဆိုတော့တော်တော်ထဲဝင်လုပ်နေပြီပေါ့နော်။လုပ်ချင်းအားဖြင့်တော့ခုနကလိုမျိုးပေါ့ကျွန်တော်တို့ကတော့အကောင့်တွေပေါ်ခြင်းမပေါ်ခြင်းတက်ကို prevention ပေါ့နော်စတင်ကြိုတင်ကာကွယ်တဲ့ပုံစံတွေကဒီ OSH ရဲ့ဟုတ်သူများနိုင်ငံတွေလှုပ်တယ်လို့မျိုးကျွန်တော်တို့နိုင်ငံလည်းထဲထဲဝင်ဝင်ကျူးကျူးဆဆလှုပ်လာမယ်ဆိုလို့ချင်းဆက်လို့ရေးလောကမှာအန္တရာယ်များတယ်ဆိုတာမျိုးอ่ะဒါတဖြည်းဖြည်းနဲ့နည်းသွားမယ်ပေါ့နောက်ဆုံးအဆင့်ကုမ္ပဏီတွေကတော့လက်မထောင်ပြီးတော့မှ zero accident ဖြစ်တဲ့ကုမ္ပဏီတွေအများကြီးဖြစ်လာလို့ချင်းဒါဒီကုမ္ပဏီတွေအတွက်ရလက်လက်ကောင်းတယ်လို့ကျွန်တော်တို့အလုပ်သမားတွေရဲ့ဘဝဆက်လို့ရေးလောကရဲ့ဘဝမှာလည်း accident ဆိုတာအရင်နည်းသွားမှာပါတရားတွေဆိုထဲထဲဝင်ဝင်တရှိပြီးတော့မှတည်တည်ချာချာလိုက်နာနိုင်ရင် OSHA reserve ဖြစ်တဲ့ဟိုချက်ချင်းပြုတ်ကြတဲ့အစည်းအဝေးမျိုးမဟုတ်ဘဲနဲ့တောင်မှဒီလုပ်ငန်းဝင်တွေရတဲ့ရေရှည်ခံစားရမယ့်ယောဂဝေဒနာဆိုးတွေအနေနဲ့ကာကွယ်ခြင်းဆိုတဲ့အသိပညာတွေကိုတည်တည်ကြာနားလည်လာမယ်လိုက်နာနိုင်မယ်ကျင့်သုံးလာနိုင်မယ်ဆိုလို့ရှိရင်ဒီကလေးတွေရဲ့ future ဘဝဒါငငယ်ရွယ်နဲ့လည်းအသက်မဆုံးရှုံးဘူးနောက်ပြီးသူတို့ရဲ့စီးပွားရေးနဲ့မိသားစုဘဝလည်းပျော်ရှင်တဲ့ဘဝနဲ့အဆုံးသတ်နိုင်မှာပေါ့နော်ဒါကြောင့်မလို့အကုန်လုံးကပူတွဲပြီးတော့ traumatize ပေါ့နော်အစိုးရရောအလုပ်ရှင်ရောအလုပ်သမားရောဒီကဏ္ဍတွေတိုးတက်ဖွံ့ဖြိုးဖို့အတွက်ကကိုယ်နိုင်ငံရေရှည်အတွက်ကဒါလုတ်တဲ့ခန္ဓာဖြစ်ပါတယ
်1959အလုပ်ရုံမြတ်ဥပဒေမှာတော့လုပ်ငန်းခွင်ဘေးရန်ရဲ့ကင်းရှင်းရေးဆိုင်ရာဥပဒေပါဝင်ပေမဲ့လည်းလိုက်နာမှုအားနေတာကြောင့်ဒီတဲ့ဥပဒေပြဋ္ဌာန်းပြီးအရေးယူမှုတွေကိုတင်းတင်းကြပ်ကြပ်လုပ်ဖို့လိုအပ်နေတာဖြစ်တယ်လို့လုပ်ငန်းရှင်တွေနဲ့သက်ဆိုင်ရာပညာရှင်တွေကပြောဆိုနေကြတာဖြစ်ပါတယ်ဒါအပြင်အလုပ်သမားတွေကိုလည်းလုပ်ငန်းခွင်နဲ့အန္တရာယ်ကင်းရှင်းစေမယ့်တင်ဒန်းတွေကိုစနစ်တကျတင် जा ပေးဖို့လိုအပ်ပြီးအဲ့ဒီကိစ္စနဲ့ပတ်သက်လို့တချို့မသိတဲ့ဆောက်လုပ်ရေးလုပ်ငန်းရှင်တွေကိုလည်းကြီးညာပေးဖို့လိုအပ်နေတာဖြစ်ပါတယ်။ကျွန်တော်ကောင်းမြတ်ဖြူကမြမခသတင်းအေဂျင်စီကနေဗီဒီယိုကိုပို့ပို့လိုက်တာပ
ါ။အင်္ဂါနေ့နေ့နဲ့ခင်တိုင်းတင်ဆက်နေတဲ့မြမတခွင့်အစီအစဉ်ပါရှင်။ဒီအစီအစဉ်ကိုမြမခသတင်းအေဂျင်စီကနေပေးပို့နေတာပါ။အခုတော့ဒီကနေ့ညမှာတင်ဆက်မယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုမိတ်ဆက်ပေးကြပါမယ
်။ Fresh Nap ya အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာတော့အဲ့ဒီမှာစတင်ပြုလုပ်မယ့် ICG ပြည်ဆိုင်ရာတရားရုံးမြမကြီးကြားနာမှုကိုတိုက်ရိုက်ထုတ်လွှင့်တင်ဆက်ဆွေးနွေးမှာဖြစ်ပါတယ်။လူမျိုးတုံးတက်ပြတ်မှုတာစီရေးနိုင်ငံတကာစာချုပ်ကိုချိုးဖောက်တဲ့ဆိုပြီးတော့ OIC အဖွဲ့ကကူစားပြုပြီးတော့ဂမ်ဘီယာနိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုတရားဆက်ဆုထားတဲ့အမှုဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကနေပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တက်ရောက်ပြီးတော့တရားရင်ဆိုင်နေပါတယ်။ဒီကြားနာပွဲနဲ့ပတ်သက်လို့သရော့ရှင်တွေရဲ့အမြင်သဘောထားဘယ်လိုရှိပါလဲ။ဘာတွေများသိကြကြပါလဲ။ VOA မြန်မာပိုင်းကိုဆက်ရေးသားပြုပို့ထားနေကြပါခင်ဗျာ။
ခုတော့စီးပွားရေးကဏ္ဍကိုဆက်လက်တင်ဆက်မှာပါရှင်။အမေရိကန်ပြည်ထောင်စုက Winter National ပြပွဲမှာလာရောက်ပြီးတော့ပြတာတဲ့ဒီမြန်မာနိုင်ငံက Jamjel ဖြော်ရည်ဒီထုတ်ကုန်နည်းနဲ့ပတ်သက်ပြီးတော့ Jamjel ကုမ္ပဏီရဲ့ဒါရိုက်တာမတ်သက်စုထင်းနဲ့ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်ကတင်ပြထားပါတယ်ရှင်။
သူကဟိုဒီဆက်စီးကွက်ကဘာကိုကြိုက်လဲဆိုတာကသူကလုံးဝကျန်းမာရေးနဲ့ညီညွတ်တဲ့
healthy ဖြစ်ရမယ်ပေါ့နော်။ကျမရင်းနဲ့ညီညွတ်တာဖြစ်ရမယ်။တကယ် organic ဖြစ်ရမယ်ပေါ့နော်။သူတို့တရားဝယ်အလေးပေးပြီးစဉ်းစားရပေါ့နော်။ကိုပစ္စည်းကတကယ်လေဟိုအပင်ရမအစာပေါ့နော်။ဒီလိုဈေးပင်ရမအစာလုံးဝညီရောစာကျေးထားဗာညာလည်းမရှိဘူး။ညီရောစာတွေကိုသစီဖြန်းထားလည်းမရှိဘူးပေါ့။တကယ် organic အပင်ကနေပဲဟိုထုတ်ထားတဲ့ဖြော်ရည်ဖြစ်တဲ့အတွက်သူတို့လက်ခံနေအဲ့နောက်မှစပါသွားတွေ့လဲဆိုတော့ယူလေးတွေပေါ့နော်။အနှစ်လေးတွေယူလေးတွေဟို packaging လေးတွေလည်းသူခုစစီမှာ standby ဝင်ထားတာရှိပါတယ်ဟောပေါ့နော်သူတို့တိုက်တဲ့ packaging ပုံစံမျိုးလေးနဲ့အခုအဲ့ဒါလေးတွေလည်းအခုဒီ basic ွက်ထဲကိုထိုးပေါက်လို့ရတယ်ဆိုတော့သူမြင်လာတယ်ပေါ့နော်နောက်တစ်ခုကသူတို့ဒီမှာလက်ရှိထုတ်နေတာသူဒီကိုပါမလာခဲ့တဲ့ဟောဇီတော်ဖီမဇီတော်ဖီပေါ့နော်အဲ့လိုမျိုးအဲဇီပလိမဇီပလိလေးတွေအဲ့စိတ်လေးတွေလည်းသူတို့တွေတိုက်ကြတယ်ပေါ့နော်ဟိုမေးကြတယ်အဲမေးတော့ပေါ့နော်အဲတချို့ကကျတော့ဒီညီမမသူတို့စားလာခဲ့တဲ့ဖလိတ်မျိုးလေးပေါ့နော်ဒီမှာဒီရောက်ထုတ်နိုင်လားဆိုတော့သူတို့အဲ့ဒါလေးနဲ့ကန်လန်းတာလေးရှိတော့ဒါလေးကိုလည်းဒီဘက်ဈေးကွက်ကိုတွင်းရင်ရနိုင်မယ်ဆိုတော့အိုင်ဒီယာလေးလည်းရလာတယ်ပေါ့နော
် Winter Nation နဲ့မှာအရွေးခံရတဲ့အကြောင်းလေးအရင်ပြောပြပေးပါလားရှင
်အဲဒီမြန်မာတန်ယုံပေါ့နော်မြန်မာတန်ယုံကနေပြီးတော့ဒီညီမနိုင်ငံမှာတကယ်စူးစမ်းပြီးတော့ပေါ့နော်ဒီညီမထပ်ကုန်တွေလည်းဖြည့်ရမယ်နေပြီးတော့ကျတော့ဒီစူးစမ်းပြီးတော့ဟို international ဖူဖောင်းတွေလုပ်ငန်းမျိုးတွေပေါ့နော်အဲ့ဒီလုပ်ငန်းမျိုးလေးတွေကိုသူတို့ကဒီနေ့ကိုရွေးချယ်မယ်ပေါ့နော်ရွေးချယ်မယ်ဆိုပြီးတော့ဒီညီမနိုင်ငံကိုဝယ်ဆက်သွယ်လာတာပါရှင်အခြားလုပ်ငန်းတွေလုပ်ငန်းတွေအကုန်လုံးကိုသူတို့ကလိုက်ချိတ်ပြီးတော့မှအဲ့ဒီအနေမှာလက်ရှိလေဒီမြန်မာနိုင်ငံမှာစုရရထားရေပေါ့နော်အဲပြီးတော့ဒီမြန်မာထွက်ကုန်လေးဖြစ်မယ်တကယ် international ထိုးပေါက်လို့ရမယ်ပစ္စည်းမျိုးလေးဖြစ်မယ်ပေါ့နော်အဲ့ဒီအချက်တွေနဲ့ကိုယူပြီးတော့ခါကြတော့ဟိုသူတို့ခေါ်ခဲ့တာပါရှင
်အခုဒီပြပွဲမှာရောဟိုမတ်သက်စုထေရိုရဲ့ဒီဖြော်ရည်နဲ့ပတ်သက်ပြီးတော့လူတွေကြိုက်ကြပါလားစမ်းပြီးတော့မြည်စမ်းပြီးတော့တောက်ကြပါလား
ရန်ကိုကြိုက်ပါလေရှင်အစုလေးလေးအလောက်ထိဖိဖက်ကိုအလောက်ကောင်းလိမ့်မယ်လို့ဒါမမျော်လင့်ထားဘူးပေါ့နော်အဲသူတို့ဒီမှာစံပယ်တိုက်တယ်စံပယ်တိုက်တော့ဒီဘက်ကလူတွေကတကယ် organic ဖြစ်တယ် hygiene လည်းဖြစ်တယ်ပေါ့နော်အဲ့ဒီကဆိုရဲအစားမသူတို့တောက်ကြည့်ပြီးတော့ခါကြတော့ဖိဖက်ကောင်းလေးအရန်လေးရပါတယ်မျော်လင့်ထားတဲ့အနေထားထက်ကိုအများကြီးပိုပြီးတော့ရလက်ကောင်းခဲ့ပါလေရှင
်ဒီဂျွန်ဂျေးကအမှားရတာမျိုးဒါနဲ့ပတ်သက်ပြီးတော့နောက်ထပ်ဟိုဆက်သွယ်ရမယ့်ကုမ္ပဏီတွေအစိတ်ဝင်စားတဲ့ကုမ္ပဏီတွေရတာမျိုးရောရှိပါသလားရှင
်ဟုတ်ကဲ့ရှိပါတယ်သူတို့ကလည်းအခုစိတ်ဝင်စားတယ်ပေါ့နော်စိတ်ဝင်စားပြီးတော့ဒီဘက်မှာသူတို့ကဒီဘက်ကသူတို့ပုံစံကဘူးတီးပဲပါလာတာပေါ့နော်ဆိုတော့ဒီဘက်ကကြိုက်တဲ့ packaging ပုံစံမျိုးသူတို့ပြောင်းလဲလို့ရနိုင်မလားပေါ့နော်ပြီးတော့နောက်ဆက်တစ်ခုကသူတို့စီမှာတော့မြန်မာနိုင်ငံ FT ရပြီးသွားပြီပေါ့နော်အဲဒီဘက်ကိုထပ်ပြီးထိုးပေါက်ဖို့ဆိုရင်ဒီနိုင်ငံက FT ပေါ့နော်အဲ HCCP အဲ့ဒါတွေလည်းထပ်ပြီးဟိုယူပေးနိုင်မလားလုပ်ပေးနိုင်မှုရှိလားလဲသူတို့မေးပါတယ်အဲမေးတော့ခါကျသူတို့လည်းအများကြီးကိုလက်ရှိလည်းလုပ်ပေးနိုင်ဘူးလည်းရှိနေတယ်ဆိုတော့ခါကျတော့လေဟို packaging design လည်းဒီဘက်ကလက်ခံတဲ့ packaging design မျိုးပြောင်းလဲပေးဖို့လည်းသူတို့ကပြောရတယ်ရှင်အဲ့တော့ဟိုကန်လန်းလာတိုင်းလည်းရှိပါတယ်ရှင်သူတို့ခုဘက်မှာပြန်ပြီးတော့ဒီနိုင်ငံဈေးကွက်နဲ့ kait ညီမယ်အဲဟိုဟာပေါ့နော်လီကာဘူးကြီးပေါ့အလွာမျိုးတွေပြီးတော့ packaging design တွေအားလုံးပြောင်းလဲပြီးသူတို့နဲ့ထပ်ပြီးစုစကားပြောပါမယ်ရှင
်ဒီလုပ်ငန်းကတပိုင်းတနိုင်လုပ်ငန်းပဲလားဒါမှမဟုတ်ဟိုကုမ္ပဏီကြီးနဲ့ဒီလိုထုတ်လုပ်နေတဲ့လုပ်ငန်းလားရှင
်ဒီအညာဒေတာကဆလီစီးဒီရတော့အမိုင်အရန်နဂုတ်ရဲ့နာမည်ကြီးပြီးသားပေါ့နော်ဆလီစီးဒီမကြီးသေးတွေကိုသူတို့ကသူတို့စီမှာကြတော့ဘယ်လိုဖြစ်လဲဆိုတော့ဝစ်ဆန်ပေါ့နော်ဝစ်ဆန်ကိုတိကျပို့ပြီးရောင်းစားတယ်ဒီစည်းစံကိုကြာစည်းခွဲချမ်းလုပ်ပြီးတော့ခါစားတော့လောင်စာအနေနဲ့ပဲတုံးတယ်ဒီဟာ value added လုပ်ပြီးတော့ဖြန့်တာမျိုးလုံးနိုင်တာမျိုးတိတ်မရှိသေးဘူးမရှိသေးတော့သူတို့အဲ့ကနေဘယ်မှာဒါကိုဒီစည်းဒီစလီစည်းဒီကိုကုန်ချင်းလည်းအရန်ပေါ်တယ်ပေါ့နော်မကြီးသေးစည်းဒီကအရန်ပေါ်အဲ့ဒါကိုဒီချော်ရီထုတ်ရင်ကောင်းမယ်ဆိုတဲ့ idea ကိုမြန်မာနေစလိုက်တာပေါ့နော်စပြီးတော့အဲ့ရနေမှာစမ်းတက်တာ formula စမ်းတက်တာ၄နှစ်ကြာပါတယ်လေးနှစ်ကြာပြီးတော့ဟိုဟာ1995မှာတက်ဆုဆန်နာမည်နဲ့စထွက်တဲ့ပေါ့နော်2000မှာဂျမ်ဂျယ်ဆိုတဲ့နာမည်နဲ့သူတို့ပြောင်းပြီးထုတ်ပါတယ
်ဆိုတော့ကုန်ချမ်းကရောတေချာပေါက်ရှိပါသလားဘာဖြစ်လို့ဆိုဗမာမြန်မာနိုင်ငံမှာကအများစုကဒီစိုက်ပျိုးရေးလုပ်ငန်းကတကယ်တကယ်ခြံကြီးအကျယ်ကြီးတွေနဲ့ကြာစီးပွားဖြစ်တစ်နှစ်တစ်နှစ်ဘလောက်ဆိုပြီးပိုင်းဖြတ်ပြီးလုပ်တာမဟုတ်ဖ ೇನೆ တပိုင်းတနိုင်ကများတော့ဒီစိုက်ပျိုးရေးအပေါ်မှာမိခိုရတဲ့အခါရောက်တော့စားတောက်ကုန်လုပ်ငန်းတွေမှာကုန်ချမ်းရဖို့လူတလောက်ရဖို့အမကန်ချက်ပေါ့နော်အဲ့ဒါရှိပါလ
ားလူတလောက်ရနိုင်ပါလေရှင်ဘာလို့လဲဆိုတော့အခုဈေးပင်နေနဲ့ဈေးပင်နေဆိုတာကသူတို့အညာဒေတာပေါ့နော်ဒီစလီမျိုးအနီးတစ်ဝိုက်တွေအပေါ်လုံးဒီမကွေးတိုင်းတစ်တိုင်းလုံးပြီးတော့စကိုင်းတိုင်းပေါ့နော်မကွေးတိုင်းစကိုင်းတိုင်းဧရိယာတွေတော်တော်များများမှာဈေးပင်က ဟိုစိုက်ပျိုးထားတဲ့အပြင်မျိုးပေါ့နော်အလေးစားပေါက်ပြင်မျိုးဆိုတော့ခါကြတော့အရန်လည်းများတယ်သူတို့ကအခုဈေးဥတွေဘာတွေထုတ်တဲ့အဥ္စာမျိုးမဟုတ်တော့ခါကြတော့လေဈေးကုန်ကျန်းကလူတလောက်ရတယ်ပေါ့နော်ဥမာဈေးဥထုတ်တဲ့ဈေးဒီကိုလောက်တာဆိုလို့ရှိရင်တော့ဒီအနှစ်ပါတဲ့ဈေးဒီတွေပေါ့နော်အဲ့လိုဆိုရင်တော့နည်းနည်းကုန်ကျန်းပိုင်းမှာသူတို့စိုးရိမ်ရမယ်ပေါ့နော်အခုကြတော့သူတို့ဒီအည ဒီ timer ကိုသူတို့ export ပို့တယ်ပေါ့နော်မကြည့်ပြီဆိုလဲ scope မှာမကြည့်ပြီတပည့်တပည့်ဆိုတာနှစ်ကိုရာနဲ့ချီနေတဲ့အပြင်ကြီးတွေလည်းအများများတယ်ပေါ့နော်အဲ့တော့ကုန်စည်လဲလုံလုံလောက်လောက်ရနိုင်တယ်ဆိုလဲယုံကြည်ပါတယ်ရှိလဲရှိပြီပါတယ်မ
ဆက်လက်ပြီးတော့မဲရေးတနာကျော်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ရမှာပါ
မင်္ဂလာပါရှင်။အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေ။ဒီကြွယ်တက်တက်ရောင်ဒီလမှာတော့ BTS တောင်ကိုရီးယားလူငယ်အမျိုးသားဂီတာအဖွဲ့ကအဆိုတော်တွေကိုတောင်ကိုရီးယားနိုင်ငံရဲ့မဖြစ်မနေစစ်မှုထမ်းရမယ့်ဥတွေကနေကင်းလွတ်ခွင့်ပေးမှာမဟုတ်ဘူးလို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောလိုက်တာကြောင့်တောင်ကိုရီးယားမှာတော်လေးစူးစူးညံ့ညံ့ပြောဆိုမှုတွေဖြစ်ခဲ့ပါသေး။ဒီလိုမျိုးကဘာတရားကထင်ပေါ်ကျကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုပြောပြပေးသွားပါမယ်။တောင်ကိုရီးယားနိုင်ငံကအကြောမော်အမှုပညာရှင်တွေအားကစားသမားတွေအနေနဲ့သူတို့ရဲ့အထွတ်အထိပ်အောင်မြင်နေတဲ့အချိန်မှာအခုလိုမဖြစ်မနေစစ်မှုထမ်းမှုတင်းမာမလားဆိုတာနဲ့ပတ်သက်လို့ငင်းငုံပြောဆိုမှုတွေဖြစ်ခဲ့တာပါ။မြောက်ကိုရီးယားနိုင်ငံနဲ့နိုင်စင်လိုရင်ဆိုင်နေရတဲ့သဘောရှိတဲ့တောင်ကိုရီးယားအနေနဲ့ဥရေရအသက်ပြည့်တဲ့သူတိုင်း၁၈လကြာမဖြစ်မနေစစ်မှုထမ်းကြရပါလေ။အဖွဲ့ဝင်ခုနှစ်ဦးနဲ့ဖွဲ့ထားတဲ့ BTS အဖွဲ့ကကိုရီးယား K-pop ဂီတာကဘာမှအောင်မြင်မှုအကြီးအကျယ်ရအောင်လို့လုပ်ပေးနေတဲ့အဖွဲ့တွေကထိတ်ဆုံးကအဖွဲ့ဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာဖိတ်ကြားသူများကြီးတန်းကျင်းပပြီးတော့နောက်ရုပ်မြင်သံကြားကနေထုတ်လွှင့်ပြသားတဲ့နာမည်ကျော် Victoria's Secret Fashion Show ကိုဒီနေ့မကျင်းပတော့ဘူးလို့တရားဝင်ကြေညာသွားပါပြီ။ကျောင်းမြေရနာစီချဲအတွင်းကန်ဘရာစီယာတွေတိတ်ကိုချော်မောလာပါတယ်မော်ဒယ်တွေနဲ့နာမည်ကျော်တဲ့ဒီဖက်ရှင်ရှိုးဟာတခြားဘလို့ကြော်ညာမျိုးနဲ့မှမတူအောင်ဆွဲဆောင်နိုင်မှုရှိရမှန်ပါတယ်။ဒါမြင့်လေကြော်ညာကိုတခြားပုံစံမျိုးတွေနဲ့ဆက်ပြီးတော့လုပ်သွားပါမယ်လို့ Victoria's Secret ရဲ့မိဂုံကုမ္ပဏီဖြစ်တဲ့ L Brands Inc. ရဲ့ CFO Stuart Bardwafa ကပြောပါတယ်။အခုဆိုရင် American Eagle Outfitter လူငယ်အင်ဂျင်တစ်စီးကထုတ်တဲ့area လိုမျိုးပို့ပြော့ဈေးဆိုတဲ့အတွင်းငန်တွေကိုဝယ်ဝဲကြတဲ့သူတွေများလာတာကြောင့် Victoria's Secret မှာဈေးဝယ်သူတွေနည်းလာတာပါ။ပြည်ထောင်အပိမှုကိုကြည့်မယ်ဆိုရင်လည်းပြီးခဲ့တဲ့နှစ်ပိုင်းတွင်မှာကြီးစုသူရေးအတွက်စာစင်လာတာပါ။ Walt Disney ထုတ်လုပ်ရေးကပိုင်းနဲ့ ABC ရုပ်တံကထုတ်လွှင့်ပြသတဲ့ Victoria's Secret Fashion Show ကို2000ခုနှစ်မှာကြီးစုသူပေါင်း12တန်းရှိခဲ့တာကနေမနစ်က2018ခုနှစ်မှာတော့ကြီးစုသူ3တန်းကျော်ပဲကျန်တော့တာဖြစ်ပါလိမ့်ရှင်။အမေရိကန်ပြည်အောင်စုကဝိုင်းရင်အဆိုတော်မက်ဒေါနာဟာဘော့စတန်မြို့မှာဖျော်ပြီးမဲ့သူ့ရဲ့ပွဲသုံးပွဲကိုဖျက်လိုက်ရပါတယ်။နာကျင်ကြိုက်ခဲတဲ့ဝေနာဆူဆူရွရွခံစားနေရလို့အခုလိုပွဲတွေဖျက်ရတာလို့အသက်62နှစ်တောင်ရှိသွားပြီဖြစ်တဲ့မက်ဒေါနာကပြောပါတယ်။သူကမက်ဒမ် X ဆိုတဲ့ဖျော်ပြေးခီးစဉ်ထွက်နေရဖြစ်ပြီးတော့ဆရာဝန်ကသူ့ကိုနားခိုင်းလို့ပွဲသုံးပွဲဖျက်လိုက်တာပါ။လက်မှတ်ဖိုးတွေကိုလည်းပတ်စံပြန်အမ်းလိုက်ပါပြီလို့သူ့ရဲ့လက်မှတ်တွေကြောင်းပေးတဲ့ company Live Nation ကပြောပါတယ်။ဒီတက်တဲ့ရောင်တင်းလာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်းလာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေတွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All in my own yeah All in my own yeah Take it on the side and bright red it's gonna take bread. အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ဒေါ်လာလတန်းတင်ဆက်တဲ့နေ့နေ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုပြန်လည်ထုတ်လွှင့်ဖို့အချိန်ရောက်ပါပြီရှင်။
ီသတင်းပါ HARD Hard ကိုအခြေခံနဲ့ ATM အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း Hard Time
ကိုတင်ပြပေးပါမယ် HARD Hard ကခက်တာ TIME Time ကအချိန်ဆိုတော့စကပိုက်ခွန်ရဲ့လုံကောက်ဒေဘေကခက်တဲ့အချိန်ပေါ့ ATM ဆိုရယ်တော့ white ဒေဘေကလည်းဒီနေရာမှာဆင်းရဲလို့ဆိုရမှာပါဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခဒုက္ခတွေအထူးသဖြင့်ငိုရေးကြီးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို hard time လို့ရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးကို hard times ဆိုပြီးတော့ s ထည့်ပြီးတော့လဲသုံးလို့ရပါတယ် hard time အတုနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် my motherhad a hard time bringing us up since my father died 10 years ago
ကျွန်တော်မိဟာလွန်ခဲ့တဲ့ဆယ်နှစ်ကကျွန်တော်အဖေဆုံးပြီးနောက်ပိုင်းမှာကျွန်တော်တို့ကိုလူလားမြောက်အောင်ကြည်လာရတာအတော်လေးဒုက္ခရောက်ခဲ့တယ်လीလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် my mother had a hard time bringing us up since my father died 10 years ago
Hard time ni tuwe pi.
Give someone a hard time.
So le atong go le selet tin pya lu ba de. Sa long paung ga give give ga pi da. Someone someone ga tu tiao ye. A ga tku ta kha hard hard ga khet da. Time time ga a chain so lo.စကိုက်ခွင့်ရဲ့တိုက်ရိုက်ဒီပေကတော့လူတူးတယောက်ကိုခက်ခဲတဲ့အချိန်ပြတာပေါ့ EDM ဆိုရဲတဲ့ဝက်ဒီပေကတော့လူတူးတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မတာဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကိုဆိုတာဖြစ်ပါတယ်ဒီတော့ငယ်ပတ်တယ်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My boss is giving me a hard timeby asking me to do a lot of things in a short time.
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ငြိမ်ရအောင်လုပ်နေလေရဲ့အချင်းတူတူအတွင်းမှာခိုင်းထားတာလုပ်ဆရာတွေကလည်းတပုံကြီးပါပဲဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time.
ကုဆလက်ကျင်ပြပြီးမှာကတော့
hardfeelings
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက HARD hard ကခက်တာမကြောတာ FEELINGS feelings ကခံစားချက်တွေဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့ခက်ခဲတဲ့ခံစားချက်တွေပေါ့ idiom ဆိုတဲ့ the white ဒီပဲကတော့မတည့်တာမချိနှက်မှုရှိတာလူတဦးနဲ့တဦးကြားစိတ်ခူတာမခေါ်မပြောတာစသဖြင့်ကိုဆိုလိုတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် There's hard feelings between the two families as there's competition in doing business
အဲ့ဒီမိသားစုနှစ်စုကြားမှာစိတ်မတင်မြတ်မှုတွေရှိနေလေရဲ့စီးပွားရေးလုပ်ရမှာအပြိုင်အဆိုင်ရှိကြလို့ဖြစ်တယ်လို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
There's hard feelings between the two families as there's competition in doing business.
ကြုံကြိုက်တော့ hard feelings ရဲ့အရှိမ NO no ဆိုတာကိုထားပြီးတော့
no hard feelings
ဆိုတဲ့အသုံးကိုလည်းတင်ပြပါစီကျမတို့မြန်မာမှာတော့ no hard feelings ဆိုလို့ရှိရင်စိတ်မရှိပါနဲ့စိတ်မဆိုးပါနဲ့လို့ရည်ညွှန်းပြောတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John and David argued yesterday but there were no hard feelings between the two they are as friendly as ever
John နဲ့ David တို့မနေ့ကစကားများကြတယ်လीဒါပေမဲ့လို့သူတို့နှစ်ဦးကြားစိတ်မဆိုးကြဘူးအခင်အမေမပြတ်ကြဘူးလို့ David ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John and David argued yesterday but there were no hard feelings between the two they are as friendly as ever
ခုဆက်လက်ကြင်ပြပြီးမှာကတော့
hard to swallow
ဖြစ်ပါတယ်စာလုံးပေါင်းက H-A-R-D, hard ga kita, D-O-2-S-W-A-L-L-O-W, swallow ga, nyo chara, so roz kwaith hunye taya dibe ga, nyo chaya kita boshi. Diniya ma tamma apye no, nyo chaya kita ha, asa asa, pipi melule, idiom sure, the white dibe ga ro, lud uni ne lekambu, ke kera gu, so roda pipare. Diyidong ne patelu, josh ru pire umagu, na sinji jaya ao.
It's hard to swallow that women do not get equal pay with men for equal work. It's hard to swallow that women do not get equal pay with men for equal work. Hard of hearing.
Pipare, salumbanga, H A R D, hard ga keta, O F of, H E A R I N G, hearinga, na jayara, soro, sequitunye, tayai, divigaro, na jayara, keta bo. Dizoe, idiom, divigaro, shimare, na kangong bajayara, na nene lini dagu, yinum pura pipare.
My grandmother is hard of hearing, so I have to shout to make her understand what I want to say. My grandmother is hard of hearing, so I have to shout to make her understand what I want to say.
Dorashinago, didrimba, hard good she can be, gimpiagere idiom atonwigaro.
A hard time. Give someone a hard time. Hard feelings. Hard to swallow. Hard of hearing.
Dopijavare. Now, the Rimba, Kuluchimio Malay, not a idiom at Tonwigo, select him Biapiu Mamu, some your nas in Javashim.
A good tolerant, Namasa no day in the net, Chow Nagani, Koninai tea, Daya is seasonal. Namasa no day in the net, Shinagani, Gunai Malay, Maru Biale, Tolin Binibare, Langdomita, Nesse, Nasangani, don't send Nedugani, pay you nas in Imarisha.
အင်္ဂါနေ့နေ့ခင်းပြည်ဦးမြန်မာပိုင်းစီစီကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပါပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုရေးနဲ့ပတ်သက်ပြီးအောက်လွှတ်တော်တရားရေးကော်မတီကကြားနာပွဲမှာတော့ဒီမိုကရက်နဲ့ရီပါဘလစ်ကန်လွှတ်တော်ကော်မတီခေါင်းဆောင်နေကြအကြီးအကျယ်ကွဲလွဲတဲ့ရှုမြင်ချက်တွေကိုတင်ပြနေကြပါတယ်နယူးဇီလန်နိုင်ငံကဝိုက်အိ ဆုံးပြီးဒါဇင်နဲ့ချီပြီးတော့ထိခိုက်ဒဏ်ရာရပါတယ်။နယ်သာလန်နိုင်ငံဒီဟက်ကနိုင်ငံတကာတရားရုံး ICJ မှာနိုင်ငံတော်အထိုင်မင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမြန်မာစစ်တပ်ရဲ့လုပ်ရက်တွေအပေါ်ခုခံပြောဆိုမယ့်အရေးစိုးရိမ်မကင်ဖြစ်ရတယ်လို့အမေရိကန်လွှတ်တော်အမတ်တီကပြောဆိုလိုက်ပါတယ်။ Illinois ပြည်နယ်ကိုစားပြုဒီမိုကရက်အထက်လွှတ်တော်အမတ် Dick Durbin နဲ့ Tennessee ပြည်နယ် Republican အထက်လွှတ်တော်အမတ် Marsha Blackburn တို့ဦးဆောင်တဲ့ပါတီကြီးနှစ်ရက်ကအထက်လွှတ်တော်အမတ်တစ်ခုအဖွဲ့တစ်ခုကအခုလိုပြောဆိုတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်အနေနဲ့နိုင်ငံတကာတရားရုံး ICJ နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံဟာရိုဟင်ဂျာတွေအပေါ်လူမျိုးတော်တစ်ဖက်မှုကျွလွန်နေဆိုပြီးနိုင်ငံတကာတရားရုံး ICJ မှာတိုက်ကြထားတဲ့ဂမ်ဘီယာကဒီကနေ့အင်ကာနေ့မှာတရားရုံးမှာပထမဆုံးထွက်ဆိုမှာဖြစ်ပါတယ်ဒီ ICJ ထွက်ဆိုပွဲကတော့ကျမတို့ VOA မြန်မာပိုင်းစီစဉ်ကအက်ဒီတာဦးကျော်စံသာကိုရိုင်းသတင်းရယူနေပြီးဒီအကြောင်းနဲ့ပတ်သက်လို့ကျမတို့ရဲ့ရုပ်သံအစီအစဉ်မှာရော VOA Radio အစီအစဉ်တွေပါမှာနားဆင်ရဖို့ရှိပါတယ်
ကျေးဇူးပါရှင်မတ်တိန်ကင်ထိုက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါဒီကလေးမနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်အင်ဂျင်နီယာကတော့ Greg Burns ပါရှင်အင်္ဂါနေ့နနက်ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နီယာနော်
This program has come to you from the Voice of America, Washington.